Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်ဗီအိုအမေရိကန်တိုင်းရဲ့2022ခုနှစ်စက်တင်ဘာလ6ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30 40 48 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ကျမနန်းလာပါ။အခုအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။တရင်တွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါ။တရင်နေတယ်မှာဆိုလို့ရှိရင်နိုင်ငံတော်အတိုင်းအမြံတော်ဆန်းစုကြည်နဲ့တွဲဆောင်ခွင့်မရဘူးဆိုရင်မြန်မာနိုင်ငံကိုနောက်တစ်ခေါက်သွားတော့မှာမဟုတ်ဘူးလို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကပြောဆိုလိုက်ပါတယ်။ရေနံစေးထိန်းထားနိုင်မှု OPEC မှာရုရှားနဲ့မဟာမိတ်တွေကထုတ်လုပ်မှုလျှော့ဝှက်သဘောတူလိုက်ပါတယ်။အာဖဂန်နစ္စတန်ကဘူးမှာရုရှားတန်ရုံနီဘုံးပေါက်ကွဲတဲ့အတွက်တန်ရုံဝန်ထမ်း2ဦးသေဆုံးပါတယ်။တရုတ်စီချွန်မှာတော့အာပြင်းငလျင်ကြောင့်22ဦးသေဆုံးခဲ့ပါတယ်။အဲ့ဒီလိုမြန်မာနဲ့ကဘာကသတင်းတွေကိုဥစွာတင်ပြပေးပါမှာ
။ကောင်းပါပါရှင်ရုရှားနိုင်ငံမှာစီးပွားရေးဖိုရမ်တက်ဖို့ရောက်နေတဲ့မြန်မာစစ်ကောင်စီအကြီးအကဲရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ကြားဖို့ရှိတာကတော့
အဲအဓိကတော့အမေရိကန်ရဲ့ဒေါ်လာကိုတကဘာလုံးကသုံးနေရတဲ့ဟာကိုသူကဆန့်ကျင်ဖို့ပေါ့နော်ဒါကိုအဓိကဥတည်ပြီးတော့
မြန်မာအရေးသုံးသပ်သူဦးရဲထွန်းပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ပါကစ္စတန်ကတန်းနဲ့ချီတဲ့ရေပေးတဲ့ကလေးငယ်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတာအင်းမြမှာကျောင်းသားတွေကိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာပေးနေတာနဲ့အမေရိကန်မှာခလုံခွင့်ရရေးစောင့်ဆိုင်းနေသူတွေအတွက်နယ်စပ်ကလုပ်ငန်းအစီအစဉ်တစ်ခုအကြောင်းကိုလည်းတင်ပြမှာပါအပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုကိုခင်မောင်စိုးမနဲ့ကိုစောမိုးကျော်တို့ကပြောပြပေးပါရှင
်ရုရှားတပ်တွေရဲ့လက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်Zaporizhia nuclear database ဆဲယုံမှာနောက်ဆုံးကျန်နေတဲ့ဓာတ်ပေါင်းပုံနဲ့ database line တွေအဆက်အသွယ်ပြတ်တောက်ကုန်တယ်လို့ Ukraine ဆူရပိုင်း nuclear database company ဖြစ်တဲ့ Anadolu ကတင်းလာနေမှာပြောဆိုလိုက်ပါတယ်။ဒါအားလိုက်ပြတ်တောက်သွားတာတွေကိုပြန်လည်ပြင်ဆင်ဖို့ကုမ္ပဏီကစူးစမ်းသွားမှာဖြစ်ပေမဲ့ဆဲယုံနီးပစ်ခတ်မှုတွေဆက်လက်ရှိနေဦးမယ်ဆိုရင်တော့လုံဆောင်မှုမဖြစ်နိုင်ဘူးလို့ Ukraine ဆိုင်ဝင်ကြီး German Koshenko က Facebook ဆောင်မျက်နှာမှာဖော်ပြထားပါတယ်။ဆဲယုံနီးလက်နက်ကြီးတွေနဲ့ပစ်ခတ်မှုကိုရုရှားနဲ့ Ukraine အပြန်အလှန်ဆွဆဲပစ်တင်ကြပါတယ်။ရုရှားတပ်တွေကဆဲယုံနီးလက်နက်တွေကိုတူထောင်ထားပြီးဆဲယုံကိုအကာအကွယ်ယူကာတိုက်ခိုက်နေတယ်လို့ Ukraine ဘက်ကဆွဆဲပါတယ်။ဒီချိန်ထဲမှာပဲဥရောပကိုဓာတ်ငွေတင်ပို့မှုရပ်ဆိုင်သွားတာဟာဥရောပရဲ့ပိတ်ဆို့အရေးယူမှုကြောင့်လို့ရုရှားကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ပိတ်ဆို့အရေးယူခဲ့တာကြောင့်လိုအပ်တဲ့ပစ္စည်းတွေမရတဲ့အတွက် Nord Stream 1 pipeline ပြုပြင်ထိန်းသိမ်းနိုင်ခြင်းမရှိတာကြောင့်ရပ်ဆိုင်းခဲ့ရတာလို့ရုရှားအစိုးရပြောရေးဆွေးနွေးရှိသူ Dmitry Peskov ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ရုရှားနဲ့ဥရောပကြားဆွမ်းအင်တိုက်ပွဲဖြစ်နေတဲ့အတွက်ဥရောပတိုက်မှာဓာတ်ငွေဈေးတွေတဟုန်တိုးတက်သွားပြီးတနင်္လာနေ့တုန်းကဥရောပဈေးကွက်ထိုးကျသွားခဲ့ပါတယ်ခင်ဗျာ။
ရှင်နံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့သူ့ရဲ့မဟာမိတ်ရုရှားဦးဆောင်တဲ့ရှင်နံထုတ်လုပ်ရောင်းချတဲ့နိုင်ငံတွေကရှင်နံဈေးနှုန်းကိုထိန်းထားနိုင်ဖို့ရည်ရွယ်ပြီးထုတ်လုပ်မှုကိုအနည်းငယ်လျှော့ချကြဖို့သဘောတူညီလိုက်ကြပါတယ်။လာမယ့်အောက်တိုဘာလမှာကမ္ဘာဝယ်လူအားရဲ့3.1%လောက်ရှိတဲ့ရှင်နံစီးပောင်းတစ်သိန်းကိုနေ့စဉ်ထုတ်လုပ်မှုကနေလျှော့ချသွားဖို့တနင်္လာနေ့ကကြေညာလိုက်တာပါ။ဈေးကွက်မှာမတိမကျအခြေအနေကြုံတွေ့ခဲ့ရင်OPEC အဖွဲ့ကြီးရဲ့ဥဆောင်ဖြစ်တဲ့ Saudi Arabia နိုင်ငံအနေနဲ့အချိန်မရွေးအထူးအရေးပေါ်အစည်းအဝေးခေါ်ယူဖို့လဲအားလုံးကသဘောတူညီလိုက်ကြပါတယ်။အနောက်နိုင်ငံတွေမှာစီးပွားရေးနှေးကွေးမှုကြာဆင်းမှုစိုးရိမ်မှုတွေနဲ့အတူနိုင်ငံတကာ Brent ရေနံဈေးနှုန်းဟာဇွန်လထဲမှာတစ်စီးကိုဒေါ်လာ120ကနေ95ဒေါ်လာကိုကြာဆင်းသွားပါတယ်။ Russia ဒုတိယဝန်ကြီးချုပ် Alexander Novik ကလည်းOPEC အပေါင်းရေနံထုတ်လုပ်တဲ့နိုင်ငံအဖွဲ့အစည်းတွေအနေနဲ့ထုတ်လုပ်မှုကိုဖြတ်တောက်လိုက်တာဟာအားနည်းနေတဲ့ကမ္ဘာစီးပွားရေးပြန်လည်တိုးတက်လာမှုရဲ့မျှော်လင့်ချက်ကိုရောင်းပြန်ဟပ်လိုက်တာဖြစ်တယ်လို့တင်းလာနေကပြောကြားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်မြို့တော်ကဘူးမှာရှိတဲ့ရုရှားတန်ယုံဝင်ပေါက်အနီးတနင်္လာနေ့ကဘုံတလုံးပေါက်ကွဲခဲ့တဲ့အတွက်တန်ရုံဝင်သား2ဦးအပါအဝင်အနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။ပြည်ဝင်ခွင့်ဗီဇာလျှောက်ထားဖို့ဆောင်ဆိုင်နေသူတွေကိုစီစဉ်ပေးဖို့တန်ရုံဝင်သား2ဦးအပြင်ထွက်လာစဉ်မှာဘုံပေါက်ကွဲခဲ့တာဖြစ်ပြီးအမည်မသိအကြမ်းဖက်အဖွဲ့ကတိုက်ခတ်ခဲ့တာဖြစ်ကြောင်းရုရှားနိုင်ငံသားရေးဝင်ကြီးဌာနနဲ့မျက်မြင်တွေကိုကိုးကားပြီးရုရှားသတင်းဌာနတွေကပြောဆိုခဲ့ပါတယ
်။
အကြမ်းဖက်လို့ရဆိုတာတန်တရားဖြစ်စရာမရှိပါဘူး။ဒါဟာလက်ခံနိုင်စရာမရှိသလိုဒ ီလောက်ရမျိုးကိုလည်းရှုံချပါတယ်လို့ရုရှားအစိုးရပြောခွင့်ရှိသူဒီမီထရီပက်စကော့ကပြောဆိုခဲ့ပါတယ်ကပူရတဖွဲ့ပြောရေးဆိုခွင့်ရှိသူခလစ်ဇာဒရန်ကတော့တေဆုံအသေးခံဘုံခွဲသမားဟာလူအုပ်ထဲမှာဘုံခွဲဖို့ကြိုးစားခဲ့ပေမဲ့မရောက်လာမီတာလီဘန်လုံခြုံရေးတပ်ဖွဲ့ကလေးကပြစ်ခတ်ခဲ့တဲ့အတွက်တေဆုံပြီးဘုံပေါက်ခွဲခဲ့တာလို့ Twitter ကနေတချင်ပြောဆိုပါရယ်အာဖဂန်ရသား၄ဦးတေဆုံပြီး၁၀ဦးလောက်ဒဏ်ရာရရှိခဲ့တယ်လို့လည်းအတည်ပြုပြောဆိုပါရယ်အခုလိုတည်ဆုံခဲ့မှုနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံသားရဲ့ဝန်ကြီးစာကေးလက်ဘရော့ကလည်းတည်ဆုံသူတွေအတွက်ဝန်ထဲကြောင်ပြောဆိုပါရယ်အာဖဂန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့အာဖဂန်ကောင်းဆောင်နဲ့ရုရှားတို့ရဲ့ရင်းနှီးတဲ့ဆက်ဆံရေးကိုတိကျခံမှာမဟုတ်ကြောင်းနဲ့ဒီကိစ္စကိုသေချာစုံစမ်းပြီးတန်ယုံကိုလည်းလုံခြုံရေးတိုးချထားမယ်လို့ပြောဆိုခဲ့ပါရယ်ခင်ဗျာ
ပြည်ထောင်နိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးလစ်ထရပ်စ်ဟာကွန်ဆာဗေးတစ်ပါတီတွင်ရွေးကောက်ပွဲမှာအနိုင်ရရှိပြီးပါတီခေါင်းဆောင်ဖြစ်လာသလိုနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်ခန့်အပ်ခံရတော့မှာဖြစ်ပါတယ်။ဗြိတိန်နိုင်ငံအတွင်းစွမ်းအင်သုံးစွဲကားတွေတချိန်တုန်းမြင့်တက်နေတဲ့အချိန်နဲ့စီးပွားရေးကျဆင်းနေတဲ့အချိန်တွေကြားမှာသူဟာလက်ရှိဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့နေရာကိုပြောင်းလဲတာဝန်ယူမှာဖြစ်ပါတယ်။အသက်48နှစ်ရှိထရပ်စ်ဟာသူနဲ့ပါတီတွင်းရှင်ပြိုင်ရွေးချယ်ကြတဲ့ဗန်နာယီဝန်ကြီးဟောင်းရရှီဆူနက်ကိုအနိုင်ယူပြီးဗြိတိန်နိုင်ငံရဲ့တတ်တရမြောက်အမျိုးသမီးဝန်ကြီးချုပ်ဖြစ်လာတော့မှာပါ။သူ့အရင်အမျိုးသမီးဝန်ကြီးချုပ်တွေကမာဂရက်သက်ချာနဲ့ထရီဇာမေတို့ဖြစ်ကြပါတယ်။လစ်ထရပ်စ်အနေနဲ့လက်ရှိဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့အတူအစိုးရသစ်ဖွဲ့စည်းဖို့ဗြိတိန်ဘုရင်မကြီးအဲလစ်ဘက်ရဲ့တရားဝင်ဖိတ်ကြားချက်အရသူ့ရဲ့စကော့တလန်ပြည်ကနွေရာသီစံတော်အိမ်ကိုသွားရောက်မှာဖြစ်ပါတယ်။ဒီကနေ့အင်္ဂါနေ့မှာဝန်ကြီးချုပ်တာဝန်ကိုစတင်တာဝန်ယူပြီးနောက်အစီအစဉ်အရလန်ဒန်မြို့ကအမှတ်30ဒေါင်းနင်းလန်အစိုးရဝန်ကြီးချုပ်အိမ်တော်ကနေတိုင်းပြည်ကိုမိန့်ခွန်းပြောကြားလိုက်မယ်လို့လည်းခန့်မှန်းရပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12113ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VO ရဲ့အင်္ဂါနေ့မနက်ဘက်အသံလွှင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရဘူးဆိုရင်မြန်မာနိုင်ငံကိုတောက်တကောက်မသွားတော့ဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လတည်းကမြန်မာနိုင်ငံကိုတွားရောက်စဉ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းတဲ့အပေါ်ဖြစ်နိုင်ခြေရှိတဲ့သဘောမျိုးစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ခဲ့ကြောင်းလက်ရှိအချိန်နှင့်မှာဒေါက်တာဆန်းစုကြည်ရဲ့ကျန်းမာရေးနဲ့အလုတ်ကျန်းတဲ့ထောင်ဒဏ်ထပ်မံချခံရတဲ့အပေါ်အလွန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအထူးအမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟေဇာကစင်ကာပူနိုင်ငံမှာ ISEAS အရှေ့တောင်အာရှလေ့လာရေးဌာနကပြုလုပ်တဲ့ဆွေးနွေးပွဲမှာတနင်္လာနေ့တုန်းကပြောဆိုခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဒေါက်တာဆန်းစုကြည်ကိုဆွဲချက်အများအပြားနဲ့စစ်တပ်အာဏာပိုင်တွေကဆွဆွဲပြီးပြစ်ဒဏ်တွေချမှတ်ထားတာစုစုပေါင်းထောင်ဒဏ်အနည်း20ရှိသွားပြီဖြစ်ပါတယ်ပြီးခဲ့တဲ့လတဲ့စစ်ကောင်စီအကြီးအကဲအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့ခီးစဉ်ဟာကုလသမဂ္ဂရဲ့စိုးရိမ်မှုကိုသတင်းစကားပေါ်ဖို့နဲ့ပဋိပက္ခတွေပြည်သူတွေခံစားနေရတဲ့ဒုက္ခတွေရောပါရေးခိုင်မာတဲ့ခြေလှမ်းတွေလုံနိုင်မှုအဆိုပြုခဲ့တာဖြစ်ကြောင်းကုလသမဂ္ဂရဲ့ဆက်ဆံရေးဟာတရားဝင်မှုကိုအတိမတ်ပြုဖို့မဟုတ်ကြောင်းအထူးကိုယ်စားလှယ်ကကြေညာတဲ့ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်မြန်မာစစ်ကောင်စီကတော့ဒီထုတ်ပြန်ချက်ဟာတစ်ဖက်သက်ဆံပြီးအထင်မြင်လွဲမှားတိုင်စရာဖြစ်တယ်လို့ဆိုကာတွဲဆုံမှုအတွင်ပြောဆိုခဲ့တဲ့အချက်အလက်တွေကိုစာမျက်နှာ28မျက်နှာနဲ့ထုတ်ပြန်ခဲ့ပါတယ်အထူးကိုယ်စားလှယ်နိုလင်းဟေဇာရဲ့တနင်္လာနေ့ကဆွေးနွေးမှုအတွင်မြန်မာနိုင်ငံမှာနိုင်ငံရေးအကြတဲ့တွေနဲ့မတည်ငြိမ်မှုတွေကြောင့်နေရစွန့်ခွာထွက်ခွာလာသူတွေအများအပြားရှိနေတာကြောင့်နိုင်ငံတကာအတိုင်းအဝန်ကဝိုင်းဝန်းကူညီကြဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ
။နာမည်ကြီးအယ်ဂျာဇီရာသတင်းတောက်အမျိုးသမီးဖြစ်တဲ့ Sharing Abu Alek ကိုမိမိတို့တပ်ဖွဲ့ဝင်တယောက်ကပြစ်ခတ်တပ်ဖြတ်ခဲ့တာဖြစ်နိုင်ခြေများတယ်လို့ Israel စစ်တပ်ကပြောလိုက်ပါတယ်။ Israel တပ်ဖွဲ့အတွင်းစုံစမ်းစစ်ဆေးတွေ့ရှိချက်ကို Israel စစ်ဘက်ဆိုင်ရာအစစ်မြင့်အရာရှိတဦးကတနင်္လာနေ့မှာကြေညာလိုက်တဲ့အပေါ်အယ်ဂျာဇီရာသတင်းဌာနကဝေဖန်လိုက်ပါတယ
်ဝါအဘကာအယ်မော်ဒူဂါမီဒန်ဝါဝါဒီဟ်ဘီအန်အယ်ဟဒဖ်မင်ဟူမူ
တာဝန်ယူရမှာကိုရှောင်လွဲဖို့ရည်ရွယ်နေတယ်ဆိုတာထင်ရှားပါတယ်လို့အယ်ဂျာဇီရာသတင်းဌာနရဲ့ဂျေရုဆလင်နဲ့အနောက်ဘက်ကန်ဒေသယုံကွဲတာဝန်ခံဝါလစ်အယ်အိုမာရီကအစ္စရေးစစ်တပ်ရဲ့ကြေညာချက်ကိုတုံ့ပြန်ပြောဆိုလိုက်တာပါ တိမ့်ပိုက်ခံဂျော်ဒန်မြစ်အနောက်ဘက်ကဒေသမှာပြီးခဲ့တဲ့မေလကစစ်စင်ရေးတစ်ခုအတွင်းအယ်ဂျာဇီးရာသတင်းတောက်ကိုစစ်သွေးကြွတအူးအဖြစ်မှားယွင်းပစ်ခတ်မိခဲ့တာပါလို့အစ္စရေးစစ်တပ်ကပြောပါတယ်ဒါပေမဲ့လည်းအစ္စရေးစစ်သားရဲ့ပြစ်ခတ်မှုကြောင့်တေဆုံးတာဟုတ်မဟုတ်အတိအကျသိဖို့တော့မဖြစ်နိုင်ပါဘူးလို့လည်းပြောပါတယ်ပါလက်စတိုင်းဘက်ကတော့အဲ့ဒီပြစ်ခတ်မှုဟာအစ္စရေးတွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်ထားပါတယ်အဲ့ဒီဖြစ်စဉ်အစပိုင်းကတော့သတင်းတောက်အမျိုးသမီးကိုပါလက်စတိုင်းစစ်သွေးကြွတွေကပြစ်ခတ်တပ်ဖြတ်ခဲ့တာဖြစ်ကောင်းဖြစ်နိုင်တယ်လို့အစ္စရေးဘက်ကစွပ်စွဲခဲ့ပါတယ်ဒါပေမဲ့အခုအခါကျတော့နှစ်ဖက်အပြန်အလှန်ပြစ်ခတ်မှုအတွင်းသူတို့အစ္စရေးစစ်သားတယောက်ကမှားယွင်းပြီးပြစ်ခတ်လိုက်တာဖြစ်နိုင်ခြေရှိပါတယ်လို့လည်းပြောပြီးပြောဆိုနေပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ဖလော်ရီဒါပြည်နယ်မာအာလာဂိုအပန်းဖြေဆိုင်ကနေတင်စီသွားခဲ့တဲ့ထောင်ထဲချီတဲ့အထောက်အထားတွေကတချို့ကိုပြန်ပေးသင့်မပေးသင့်စစ်စစ်ဖို့လွတ်လပ်တဲ့အထူးစစ်ဆေးအရာရှိခန့်အပ်ရေးသမ္မတဟောင်းရဲ့တောင်းဆိုချက်ကိုပြည်ထောင်စုတရားသူကြီးကခွင့်ပြုလိုက်ပါတယ်အမေရိကန်စုံစမ်းရေးဘျူရို FBI ကတင်စီခဲ့တဲ့အထူးအကန့်အစင်တန်းမှတ်တမ်းတွေကိုတရားရေးဌာနကစစ်ဆေးပြီးဖြစ်တာကြောင့်အထူးစစ်ဆေးရေးအရာရှိကိုတာဝန်ပေးစရာမလိုကကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကတရားရေးဌာနကကန့်ကွက်ထားခဲ့ပေမဲ့လည်းဖလော်ရီဒါပြည်နယ်ခရိုင်ကခရိုင်တရားသူကြီးအယ်လင်ကန်တော်ကတင်းလာနေမှာခွင့်ပြုလိုက်တာဖြစ်ပါတယ် FBI ကတင်စီခဲ့တဲ့အထောက်အထားမှတ်တမ်း11,000တဲက900လောက်ဟာသမရဟောင်းထရန့်တင်စီခွင့်ရှိတဲ့စာရွက်စာတမ်းတွေဖြစ်ပြီးပြန်ပေးဖို့လိုကောင်းလိုနိုင်ကြောင်းတရားရေးဌာနကပြောဆိုထားပါတယ်လွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးရေးအဖြစ်တာဝန်ပေးဖို့ရာသာသူတွေရဲ့အမည်စီရင်ကိုတောက်ကြနေနောက်ဆုံးထားတင်သွင်းဖို့တရားရေးဌာနကပြောဆိုထားပါတယ်ဒါတရားရေးဌာနကထရန့်နဲ့တရားရေးဌာနဘက်ကိုပြောဆိုထားပါတယ်အထူးစုံစမ်းရေးအရာရှိမခန့်အပ်ပြီးခင်အထူးစုံစမ်းစစ်ဆေးတာတွေကိုရပ်ဆိုင်းဖို့လည်းညွှန်ကြားထားပါတယ်
တရုတ်နိုင်ငံအနောက်တောင်ပိုင်းမှာတနင်္လာနေ့ကအင်အားပြင်းငလျင်လှုပ်ခတ်ပြီးအနည်းဆုံးလူ22ဦးသေဆုံးခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါရယ်စီချွမ်းပြည်နယ်မှာအဲ့ဒီနေ့နေ့လယ်ပိုင်းကပြင်းအား6.8အဆင့်ရှိတဲ့ငလျင်လှုပ်ခတ်ခဲ့တာဖြစ်ပါရယ်အဲ့ဒီငလျင်တန်းကြောင့်စီချွမ်းပြည်နယ်မှာအခုနောက်ဆုံးလှုပ်ခတ်ခဲ့တဲ့ငလျင်တန်းကြောင့်လျှက်စင်မီတွေပြတ်တောက်အိမ်တွေပျက်စီးမြေတွေပျို့ကျကုန်တယ်လို့နိုင်ငံပိုင်တရုတ်ဘူသတင်းဌာနကဖော်ပြထားပါရယ်ခင်ဗျာ
အင်္ဂါနေ့မနက်ဖြန်ထိတန်ရောက်တဲ့တဲ့တွေကိုတော့ကိုစောမိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာစစ်ကောင်ဆောင်အကြီးအကဲဟာဗလာဒီဗော့စတော့မြို့ကအရှိဖျားစီပွားရေးဖိုရမ်မှာရုရှားသမ္မတနဲ့တွေ့ဆုံဖို့ရှိနေပါတယ်အင်္ဂါနေ့ဆွေးနွေးပွဲအတွင်းဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်ဟာအခြားတက်ရောက်သူတွေနဲ့အတူရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှာဖြစ်ကြောင်းစစ်ကောင်စီပြောခွင့်ရက VOA ကိုအတည်ပြုပါတယ်စစ်အာဏာသိမ်းတဲ့လို့ရကြောင်းအနောက်နိုင်ငံတို့ရဲ့တန်ခတ်အရေးယူမှုတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံကစစ်ကောင်ဆောင်နဲ့ယူကရိန်းပေါ်ကျူးကျော်မှုကြောင့်ပိတ်ဆို့တန်ခတ်ခံထားရတဲ့ရုရှားနိုင်ငံကောင်ဆောင်တို့ကြားတွေ့ဆုံမှုကနေနိုင်ငံရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနိုင်တဲ့အလားအလာတွေရှိနေတယ်လို့လည်းအကဲခတ်တချို့ကခံမှန်းပါတယ်မြန်မာအရေးသုံးသပ်သူဦးရဲထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ရုရှားသမ္မတနဲ့အဲ့လိုတွေ့ခွင့်ရမယ်ဆိုတဲ့အခါကျတော့နိုင်ငံရေးအရာကတော့ဟိုနာဇာကဥက္ကရာကတော်တော်ဝင်းသာသွားမှာပေါ့နော်ခရိုင်းသွားတဲ့အခါမှာတချို့ခီးစင်ကလည်းသူ့ဘာသာသူသွားတာဟိုဘက်ကဖိတ်တာလည်းမဟုတ်ဘူးပေါ့နော်။နောက်ဝန်ကြီးအဆင့်လောက်နဲ့ပဲအမြင့်ဆုံးတွေ့ရတာဆိုတော့ဒီတစ်ခါတော့နိုင်ငံရေးအရာတော့နာဇာကဥက္ကရာအတွက်တော့အောင်ပွဲတစ်ခုပေါ့နော်။နာဇာကအတွက်စိတ်တက်ရေးရာအရာအားကိုရှိတယ်ဆိုတဲ့ဟာကိုနည်းနည်းစိတ်ချမ်းသာလိုက်မယ်လို့ထင်တယ်။ဘာကြောင့်လို့ဆိုတော့အရင်ကျွန်တော်တို့88အရေးခင်းနေပါတယ်ဖြစ်ပြီးတော့ကမ္ဘာဒီမိုကရေစီနိုင်ငံတွေကဝိုင်းပယ်ထားခံရတဲ့စစ်အစိုးရကိုတရုတ်ကပဲနည်းနည်းနွေ့နွေ့ထွေးထွေးလှုပ်တယ်ကုလသမဂ္ဂမှလည်းအကာအကွယ်ပေးတယ်သူ့ရဲ့ရင်းနှီးမြှုပ်နှံမှုတွေလည်းအဲဒီကလာတယ်ပြည်တွင်းရဲ့ဒီစတင်မှုကလည်းအခုလိုဘလောက်အထိမပြင်းထန်ဘူးပေါ့နော်အခုဒီတစ်ခေါက်မှကတော့တရုတ်ကလည်းဒီကြားညက်မှဆိုးတဲ့အတွက်ကြောင့်မလို့သူ့ရင်းနှီးမြှုပ်နှံမှုတွေလည်းရင်းနှီးမလှုပ်ရဲနောက်ဆက်ဆံတာမှနည်းနည်းသတိထားဆက်ဆံနေရတဲ့အခါကျတော့သူ့ရင်းရင်းနှီးနှီးဆက်ဆံမဲ့အင်အားကြီးနိုင်ငံလိုနေတာပေါ့
ဟုတ်ကဲ့ဦးရထွန်းနောက်ထပ်ရောဒီတစ်ခေါက်မှထူကြမှုအတွက်ဘယ်လိုထောက်ပြကြလဲ
တခြားကတော့ဒီဖိုရန်ကအမှန်ကတော့2015လောက်ကလေးကစပြီးတော့ရွေချက်ကတော့လူနေကျဲပါပြီးတော့ခေါင်းလွန်လာတဲ့ရုရှားအရှိပြားပေါ့တဘာဝတန်ဇာတာတွေအများကြီးရှိတာ哦အဲ့ဒီဒေတာဖွံ့ဖြိုးတိုးတက်ဖို့ ਨੇ အဲ့ဒီပစိဖိတ်ဒေတာက
ရာကြီးနိုင်ငံတွေစီးပွားရေးတောင်တင်းတဲ့နိုင်ငံတွေကလာပြီးတော့ရင်းနှီးမြှုပ်နှံကြဖို့ရည်ရွယ်ပြီးတော့စပြီးတော့လုပ်ခဲ့တာပေါ့တနေ့တစ်ခေါက်စက်တင်ဘာလရောက်တိုင်းမှာဒါပေမဲ့ဒီနှစ်ကကြတော့ယူကရိန်းကိုကျူးကျော်တိုက်ခိုက်လိုက်တဲ့အတွက်ကြောင့်မလို့တချို့နိုင်ငံတွေကတော့လာဦးလို့သိရတယ်ဥပမာဂျပန်နိုင်ငံလို့နိုင်ငံမျိုးပေါ့နော်
ဟုတ်ကဲ့ဒီရင်းနှီးမြှုပ်နှံမှုနဲ့
program ရဲ့ဆောင်ပုဒ်ကထူးခြားတယ်ဒီ on the path to multipolar war ဆိုပြီးတော့ဒေဗေကတော့ဝင်ရိုးစုံကဘာစီတို့ချီတက်ဆို့ပေါ့ဗျာเอกဝင်ရိုးပေါ့เนาะ unipolar war ကနေပြီးတော့ဒီဝင်ရိုးစုံကဘာကိုပြောင်းဖို့ဆိုပြီးတော့အဓိကတော့ American ရဲ့ dollar ကိုတကဘာလုံးကတုံးနေရတဲ့ဟာကိုသူကဆန့်ကျင်ဖို့ပေါ့เนาะဒါကိုအဓိကဥတည်ပြီးတော့တခြားနိုင်ငံအနေနဲ့ဆွေးနွေးကြမှာပေါ့
ဟုတ်ကဲ့အဲ့ဒီတော့မြန်မာနဲ့ရုရှားအတွက်ရောအဓိကဘာတွေဆွေးနွေးစရာတွေဖြစ်လာနိုင်မလဲ
အခုကနိုင်ငံပေါင်း40လောက်ကလာတက်ကြမယ်ဒါပေမဲ့အထူးထူးခြားခြားကျွန်တော်တို့နိုင်ငံနဲ့ရုရှားနဲ့ကဘဝတူတွေဖြစ်နေတယ်အထူးသဖြင့်တော့ဒီဒေါ်လာပေါ့နိအမေရိကန်နဲ့အနောက်နိုင်ငံနေရာနေပြီးတော့ဆန့်ရှင်လုပ်ပြီးတော့ပိတ်ဆို့ရေးယူခံထားရတဲ့နိုင်ငံတစ်ခုဆိုတော့ဘဝတူတွေဖြစ်နေတယ်နောက်တစ်ခါလောင်သာစီယာလည်းရုရှားနောက်သားစီကိုမဝယ်နဲ့ဆိုပြီးတော့အမေရိကန်ကယူကရိန်းနဲ့သဘိတ်မှောက်အနောက်နိုင်ငံတွေကိုလည်းဆော်အော်အဲ့လိုဖြစ်တော့ဟိုရုရှားကလည်းသူ့ရဲ့ gas တွေရောယင်နန်စီတက်စီစတာတွေရောမရောင်းရတော့ဒီဘက်ကိုတောင်းတာပေါ့အဲ့တော့တရုတ်တို့အိန္ဒိယတို့ကလည်းဝယ်ပေးတဲ့ခါကျတော့သူကတော့ခက်ခဲရတလောက်ကြီးမတွေ့ဘူးပေါ့အမြန်မာလည်းအဲ့ဒီအချိန်မှာအတော်ပဲပေါ့ပြည်တွင်းမှာလောင်သားစီဈေးနှုန်းတက်နေတာဒေါ်လာဈေးတွေတအားတက်နေတာအဲ့လိုအခက်အခဲတွေဖြစ်နေတဲ့အချိန်မှာရုရှားစီကလောင်သာစီတို့ဘာလို့ရမယ်ပါညာဆိုတော့အခုဆွန်လို့ပဲသွားတဲ့အခါမှာရုရှားအရှိပြားကိုယင်းနှမြုပ်နှံဖို့တော့မြန်မာနိုင်ငံကလုံနိုင်မှာမဟုတ်ပါဘူးဒါပေမဲ့ရုရှားနဲ့စီးပွားကုန်သွယ်ဖို့ကိစ္စကတော့အများကြီးကျွန်တော်တို့နိုင်ငံကညှော်လင့်စရာတွေရှိတာပေါ့နော်လက်နဲ့ခရမ်းမီးကြောက်ကတော့အရင်တုန်းကလေးကဝယ်နေကြဆိုတာတော့သိပ္ပံနာကြီးမဟုတ်ဘူးပေါ့နော်နောက်တစ်ခါဒီနျူကလ িয়ার စွမ်းအင်နဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ပါညာအရင်တစ်ခေါက် MOU ဖိုးထားတာတွေပါတယ်ရှိတယ်။အဲ့ဒါတွေလည်းဘယ်လိုဆက်လုပ်မလဲဆိုတာတွေဆွေးနွေးမယ်။ရုရှားနဲ့မြန်မာနဲ့လေကြောင်းတိုက်ရိုက်ခီးစဉ်တွေလည်းအပြန်အသန်းတော့မယ်လို့လည်းကြားတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးရထောက်ခင
်။ကိုဝင်မင်းပါရှင်။အခုတော့ပါကစ္စတန်နိုင်ငံဘက်ကသတင်းတစ်ပုဒ်တင်ပြပါမယ်။ရှေလွှမ်းမှုအကြီးကျယ်ကျုံလိုက်ရတဲ့ပါကစ္စတန်နိုင်ငံမှာရေပေးသင့်ပြည်သူ33တိုင်းရဲ့တဝက်နေပါကကလေးငယ်တွေဖြစ်ပြီးသူတို့အတွက်အရေးပေါ်အကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂ UNICEF ကပြောပါရယ်။မိုးသည်ထန်စွာရွာသွန်းခဲ့တာကြောင့်ကလေးငယ်400အပါဝင်လူထောင်200ကျော်သေဆုံးခဲ့ပြီးကလေးငယ်တွေအတွက်လိုအပ်တဲ့အခြေခံအဆောက်အဦတွေလည်းပျက်စီးခဲ့ရပါရယ်။ VOA သတင်းထောက် Lisa Schling သတင်းပေးပို့ထားတာကိုတော့ကိုညာဝင်းအောင်ကပြောပြထားပါရယ်ရှင်
။မိုးသောမိုးနဲ့နောက်ဆက်တွဲရေကြီးတဲ့အကျိုးဆက်ကပါကစ္စတန်နိုင်ငံတဝမ်းမှာရှိတဲ့စာတင်ကျောင်းအနည်းဆုံး 18,000 ပျက်စီးပြိုပျက်ခဲ့ရတယ်လို့တန်ပေါင်းများစွာသောကလေးငယ်တွေပညာသင်ကြားခွင့်ဆုံးရှုံးနေရတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကခန့်မှန်းပါတယ်ကလေးတွေအတွက်မရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေပေးနေတဲ့ဆေးရုံနဲ့အခြားအဆောက်အုံတွေမှာလည်းလုပ်ငန်းတွေလုံးဝရပ်ဆိုင်းသွားတာပါနိုင်ငံတွင်းအန္တရာယ်အများဆုံးကြုံနေရသူတွေထဲမှာကလေးငယ်တွေလည်းပါဝင်တယ်လို့UNICEF ရဲ့ပါကစ္စတန်ဌာနကိုယ်စားလှယ်အဗ္ဒူလာဖာဒဲကပြောကြပြီးအဲ့ဒီကလေးတွေဟာရေဘေးဒဏ်အခံရဆုံးခရိုင်82ခုကဖြစ်တယ်လို့ဆိုပါတယ်ရေဘေးဒဏ်မခံရခင်ကတည်းကကလေးတွေရဲ့40ရာခိုင်နှုန်းဟာအာဟာရချို့တဲ့တာမျိုးကိုယ်ခန္ဓာဖွံ့ဖြိုးမှုနှေးကွေးတာအပါအဝင်ကျန်းမာရေးချို့တဲ့နေရတယ်လို့ဖာဒဲကအစ္စလာမဘတ်မြို့ကနေပြောပါတယ်ရေဘေးတင့်ဒေသကကလေးတွေဟာနေအိမ်ရောစာသင်ကျောင်းပါဆုံးရှုံးခဲ့ရတယ်လို့ရည်နဲ့ပတ်သက်တဲ့ယောဂါတွေဖြစ်လာတော့မဲ့အန်ဒီရယ်ကိုလည်းကြုံနေရတယ်လို့သူကဆိုပါတယ်
။ Diarrhea, cholera, all the diseases you can imagine will hit and quite soon.
One shot ကာလာဝန်ယောဂါစတဲ့ကုသယောဂါတွေမကြာခင်ဖြစ်လာတော့မှာပါ။ဒါကြောင့်အဲ့ဒီအန်ဒီရယ်ကိုကြိုတင်ကာကွယ်ဖို့ကျွန်တော်တို့ပြင်ဆင်မှုတွေလုပ်ဖို့လိုပါတယ်။ဆောင်းရင်းကလည်းရောက်လာမှာဆိုတော့အစင်သင့်ပြင်ထားဖို့လိုအပ်ပါတယ်
။ရေလွှမ်းမှုရှိတဲ့နေရာတွေမှာသွားရည်လာရည်ခက်ခဲလို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေအခက်ကြုံနေရကြောင်းသူကပြောပါတယ်ဒါပေမဲ့လည်း UNICEF အဖွဲ့ကတော့ရေဘေးသင့်ပြည်နယ်၄ခုမှာစာနာမှုအကူအညီတွေပေးဖို့ဖြန့်ဝေပေးနေတယ်လို့ဆိုပါတယ်အသက်ကယ်ဆယ်ရေးနဲ့ကူညီကယ်ဆယ်ရေးတွေမရှိမဖြစ်လိုနေချိန်မှာအားနည်းတဲ့ကလေးငယ်တွေကိုကာကွယ်စောင့်ရှောက်မှုပေးရေးကလည်းအချိန်နဲ့အမျှအရေးကြီးတယ်လို့ဖာဒဲကပြောပါတယ် စိတ်ပိုင်းဆိုင်ရာပံ့ပိုးမှုလုပ်ပေးဖို့အတွက်စေတနာဝန်ထမ်းလှူသားတွေကို UNICEF ကလေ့ကျင့်သင်ကြားပေးထားတယ်လို့သူကပြောပါတယ်
We also have set up child friendly spaces and we have also activated our PSEA
ကလေးတွေနဲ့တရင်တနီတွဲဆုံနိုင်မဲ့နေရာမျိုးကိုကျွန်တော်တို့ဘက်ကပြင်ဆင်ထားတာရှိပါတယ်။တစ်ချိန်တည်းမှာပဲကလေးတွေလိမ်မိုင်းဆိုင်ရာအမျက်ထုတ်တာမခံရအောင်ကာကွယ်ဖို့အတွက်လည်းပြင်ဆင်ထားပါတယ်။ကလေးတွေသာမကတခြားအကာအကွယ်မဲ့နေတဲ့လူမှုအတိုင်းဝိုင်းကိုလည်းအမျက်ထုတ်မခံရအောင်ကူညီဖို့ပြင်ဆင်ထားပါတယ်။
ပါကစ္စတန်ရေပေးကြောင့်မိသားစုပေါင်းများစွာနဲ့ကလင်းငယ်အများအပြားအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးတချို့ဆိုရင်မိဘတွေအုပ်ထိန်သူတွေနဲ့ကွဲကွာသွားခဲ့ပါတယ်မကြခင်လောက်ရမဲ့အရေးကြီးဆုံးလုပ်ငန်းတွေထဲမှာသူတို့ဘယ်သူဘယ်ဝါဆိုတာခွဲခြားအတည်ပြုပေးရေးအကာအကွယ်ပေးရေးနဲ့နောက်ဆုံးဒီကလေးတွေကိုသူတို့မိသားစုတွေနဲ့ပြန်လည်စုံစည်းပေးရေးလို့ဖြစ်တယ်လို့ဖာဒဲကပြောပါတယ်ခင်ဗျာ
ကိုညာဝေအောင်ပါရှင်တောတာရှင်များရှင်အိန္ဒိယနိုင်ငံမှာအယာမမြူကြီးတွေကိုတိုးချဲ့တိဆောက်ရမှာစိန်လန်းဆူပြေတဲ့တစ်ပင်တွေကိုခုတ်ထွင်ရှင်းလင်းနေတာကြောင့်တဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကတစ်ပင်ထိန်းသိမ်းဆောင်ရှောက်ရေးအစဉ်တစိုက်ဟောပြောစီရင်နေကြပါတယ်မြို့တော်နယူးဒေလီအနီးကဟာနီယနာပြည်နယ်မှာလည်းစိန်လန်းဆူပြေတဲ့တောအုပ်တွေပျောက်ပြတ်မသွားအောင်မြို့ဆက်တဲ့လူငယ်လူရွယ်တွေကိုတဘာဝပတ်ဝန်းကျင်သမားတွေကပညာပေးနေကြပါတယ်ညူးဒေလီမြို့ကနေအန်ဂျနာပါစရီချာတရင်ပစ်ပို့ထားတာကိုဆက်ပြီးတော့ရှူစာနာဆင်ပါရှင်။တနင်္ဂနွေနေ့မနေ့တိုင်းမြို့ရဲကရောယွာနီချုပ်ဆက်ကကျောင်းသားလူငယ်တွေပါဟာယာနာပြည်နယ်တဲကမန်ဂါပါနီတောအုပ်ထဲလာပြီးတော့လက်ပြားတွေငှက်တွေကိုလိုက်ရှာဖွေလေ့လာကြသလိုတစ်ပင်ပန်းမှန်အကြောင်းနဲ့တဘာဝပတ်ဝန်းကျင်ထိနေရေးလုပ်ငန်းတွေကိုလည်းစူးစမ်းသင်ယူကြပါတယ
်။ကိုပလန်ဆော့ဒ်အနီမယ်စ်ကိုဟာမနင်းကနချေဟမ်ကို
အပင်နေတဲ့တလိမ့်ဆန်လေးတွေကိုကျွန်တော်တို့ထိခိုက်အောင်မလုပ်သင့်ပါဘူး။အပင်နေပိုပြီးစိုက်ပျိုးသင့်တယ်လို့နေရာတကာအဆောက်အဝုံတွေစောက်တာမျိုးကိုလည်းမလုပ်သင့်ပါဘူ
းစီးပွားရေးဖွံ့ဖြိုးတိုးတက်နေတဲ့ညူးဒီလီမျိုးအနည်းမြေအေက680အကျယ်ရှိတဲ့ဒီလိုနေရာမျိုးမှာတက်တော့တွေကိုထိန်းနေရတာလွယ်ကူတာတော့မဟုတ်ပါဘူးဆောက်လို့ရေးသမားတွေမျက်စိကျနေတဲ့ဒီတော့အုပ်ထက်မှာအဆောက်အုံတွေမဆောက်ဖို့လွန်ခဲ့တဲ့9နှစ်လောက်ကဒေသခံတဘာဝပတ်ဝန်းကျင်အုပ်စုတွေနဲ့တရားရုံးအကြားတရားရင်ဆိုင်ခဲ့ပြီးမှထိန်းနေရေးလုပ်ငန်းတွေဆောင်နိုင်တာဖြစ်ပါတယ်ရွာသူရွာသားတွေကတော့မင်္ဂတော်အုပ်ကိုမြင့်မြတ်တဲ့နေရာတစ်ခုအဖြစ်သတ်မှတ်ပြီးမျိုးဆက်တွေနဲ့ကြီးထိန်းသိမ်းလာကြတာပါ။တော်အုပ်ထဲကတစ်ပင်တွေကိုလည်းဘယ်သူမှခုတ်ခွင့်မရှိပါဘူး။အခုလိုတစ်ပင်တွေရဲ့တံမိုးကိုမိမောင်းထိုးပြတဲ့အခါဂေဟဗေဒစနေမြတ်တာမှုရှိရေးတစ်တော်တွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုတည်တာခံတွေပို့ပြီးတော့သဘောပေါက်လာကြပါတယ်။တဘာဝပဝန်းကျင်ရေးရာတက်ကြွလှုပ်ရှားသူဆွနင်းဟာဆနာကတော်အုပ်တွေကိုကာကွယ်ဖို့အရေးကြီးပုံကိုမျိုးဆက်တဲ့လူငယ်တွေကိုသင်ကြားပြသပေးနေလို့ဖြစ်ပါတယ်
and development bhi zaruri hai lekin sath ke sath jo hai hame ek jo
system jo hai machine phit lo ba mai kan tat do tha ba le mai music ko ga taba yin yin a long ko tong swet lai lo naw music de bo ma chan naw da mai phit lo ma ya ba au
ka ba bo ga lu ye a thu tha song myo de ko ani ma nei dai ya dai klei rui ga ti taba taba wa ko alwe de ko taba pao ja ba de
the main thing we need is oxygen
so လူတွေအတွက်လိုအပ်တဲ့အောက်ဆီဂျင်တန်းငွေကိုအပင်တွေကပေးတယ်လို့ကျောင်းသားကလေးဆာဝါခိုးကပြောပါတယ်။နောက်ထပ်ကျောင်းသားကယ်ရန်ဟာဆနာကလည်
း jungle ki hai matlab mam jungle mein jo jeev jo jeev jantu rehte hain hame zinda rakhte hai
လူသားတွေအသက်ရှင်နေထိုင်နိုင်အောင်တောထဲကတတ္တဝါတွေကအထောက်အကူပြုကြပါတယ်။လူတွေနဲ့တောရိုင်းတိရစ္ဆာန်တွေကြားအပြန်အလှန်အကျိုးပြုကြတာဟာတဘာဝရဲ့စည်းကမ်းတစ်ခုလည်းဖြစ်ပါတယ်။
မင်္ဂဘာနီတော့ဟာမြို့ပြချဲ့ထွင်ရင်းနဲ့တဘာဝပဝန်းကျင်ထိနေရေးကြထိတ်တိုက်သူတဲ့လက္ခဏာတရဖြစ်လာတာပါဒီလိုတောအုပ်တွေကိုထိန်းသိမ်းဆောက်ရှောက်ဖို့အရေးတကြီးလိုအပ်လာတယ်လို့လည်းတဘာဝပဝန်းကျင်ရေးလှုပ်ရှားသူတွေကပြောကြပါတယ
် Cities and citizens in urban areas also need access to green space they also need water
မြို့ပြမှာနေထိုင်ကြတဲ့သူတွေတို့ဆိုင်းနှံဆူပြည်တဲ့နေရာမျိုးရှိဖို့လိုပါတယ်သူတို့လည်းတောက်သုံးရင်လည်းလေကောင်းလေသန့်လိုအပ်ကြပါတယ်အဲ့အရာတွေကိုလည်းမြို့ပြအနီးတစ်ဝိုက်မှာရှိတဲ့ဟောက်လိုတောအုပ်တွေကဖဏီးပေးနေတာပါတောအုပ်တွေကိုကာကွယ်ပြီးတော့တခြားတစ်ဖက်မှာလည်းစောက်လုပ်ရေးတွေလုပ်မယ်ဆိုရင်ဇီဝဂေဟစနစ်တွေကိုထိခိုက်မှုရှိမှာမဟုတ်သလိုမြို့သူမြို့သားတွေလည်းပိုပြီးစိတ်ချမ်းသာကြမှာပါအ
ကြောင်းသူအကြောင်းသားတွေကလည်းသူတို့နေသူတို့ဟာနဲ့သဘာဝပတ်ဝန်းကျင်ထိနေရင်နှီးလန့်တစ်တွေတီထွင်ခဲ့ကြသလိုတချို့ကတော့သဘာဝတရားကိုပိုးပြီးတော့တံမိုးထားတာလာကြတာပါအကြောင်းသားကလေးရှီဗန်ဂူဂျာကတပင်တွေအတွက်လိုအပ်တဲ့မြေစီလွာတွေရေနဲ့စီးပါမသွားအောင်ကြောက်တုံးတွေနဲ့စီးပြီးတော့ကာယံပေးပါရယ်။ကျောင်းသူကလေးအနီတာကတော့တပင်တွေငှက်တွေနဲ့လက်ပြာကလေးတွေတိတ်လာတဲ့အတွက်တီးထက်မကပိုးပြီးတော့တွေ့ချင်မြင်ချင်မိပါတယ်လို့ပြောပါရယ်။ ဒီလိုကျောင်းသူကျောင်းသားတွေကတဘာဝပဝန်းကျင်အရေးရေရှည်လေးထားကြမယ်သူတွေလည်းဖြစ်ပါတယ
်5 10 साल के बाद में जो ये जनरेशन
နောက်ငါးနှစ်စနစ်အတွင်းဆုံးဖြတ်ချက်ချရတဲ့နေရာတစ်ခုကိုဒီလူငယ်မျိုးဆက်တွေရောက်လာတဲ့အခါမန်ကာတဘာဝပဝန်းကျင်ထင်းသေးရေးအတွက်တိတ်ကိုအရေးပါလာပါလိမ့်မယ်
မင်္ဂတောအုပ်ကိုကကွယ်ထင်းထင်းရမယ့်နေရာတစ်ခုဖြစ်အာနာပိုင်တစ်ဖက်ကတရားဝင်သတ်မှတ်လာအောင်ရည်ရွယ်ထားတာဖြစ်တဲ့အတွက်ဒီနေရာမှာနှောင်မျိုးဆက်လူငယ်တွေရဲ့အခန်းကဏ္ဍကအရေးပါလာနိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့အမေရိကန်မှာနိုင်ငံရေးခလုံးခွင့်ရဖို့စောင့်နေတဲ့လူတွေအတွက်လုပ်ငန်းအစီအစဉ်တစ်ခုဖန်တီးပေးထားတဲ့အကြောင်းတင်ပြပါမယ်အမေရိကန်နိုင်ငံမှာနိုင်ငံရေးခလုံးခွင့်ရဖို့စောင့်စားနေတဲ့စမ်းသပ်လုပ်ငန်းအစီအစဉ်မှာဟေတီနဲ့ဗဟိုအမေရိကဒေသကရွှေ့ပြောင်းအခြေချသူတွေပါဝင်လုပ်ကိုင်နေကြပါတယ်။အမေရိကန်နိုင်ငံတက်ကဆက်ပြည်နယ်မက်အလန်ကနေဗစ်တာဟူဂိုကာစတီလိုပေးပို့လိုက်တဲ့သတင်းဆောင်မကိုတော့ဦးတင်မောင်တန်းကတင်ပြထားပါတယ်ရှင
်။နေကြမှာရှိတဲ့တာပေါင်းကိုတန့်ရှင်းရမှာမက္ကဆီကိုနိုင်ငံရေနိုဆာမြို့မှာရောက်နေကြတဲ့ပြောင်းရွှေ့အခြေချနေထိုင်လူတွေကကူညီလုပ်ကိုင်ပေးနေကြပါတယ်။Juan Pablo Morales ကအခုလိုပြောပါတယ
်Nosotros preferemos
နေဇက်ဖြစ်စွန့်စားရတာထက်ဒီမှာအေးအေးဆေးဆေးထိုင်ဆောင်တာကိုကျွန်တော်တို့ပိုကြိုက်ပါတယ
် American တဲ့ကိုတရားမဝင်ဖြတ်ဝင်ပြီးအသက်မဆုံးရှုံးဖို့ဒါမှမဟုတ်ပြန်အဖို့မခံဖို့ Haiti နဲ့ဗဟိုအမေရိကကရွှေ့ပြောင်းအခြေချလိုသူထောင်ပေါင်းများစွာကဆုံးဖြတ်ထားကြပါတယ်တရားဝင်ဝင်ရောက်နိုင်ဖို့နိုင်ငံရေးခလုံးကွင်းတောင်းခံပြီး Mexico နိုင်ငံမှာစောင့်ဆိုင်နေကြတာပါ Haiti ကလာတဲ့ Bagomi Exantes ကတော့အခုလိုပြောပါတယ်
Nosotros venimos para ayudar.
ကျွန်တော်တို့ကလူကောင်းတွေဆိုတာပြသဖို့ရောက်တဲ့အရာမှာဝိုင်းဝန်းကူညီကြတာ
ပါ။ Renosa မြို့ municipal ကစီစဉ်တဲ့ယာယီစမ်းသပ်အစီအစဉ်မှာဒီရွှေပြောင်းအခြေချလူသူတွေကလှုပ်အားပေးကြပါတယ်။ရွှေပြောင်းအခြေချသူတွေရဲ့စခန်း Center de Vida ကိုဒီစီစဉ်မှာဘာသာငွေချထားပေးပါတယ်။ဘဝရဲ့လမ်းလို့အမည်ရတဲ့စေတနာဝန်ထမ်းအဖွဲ့တစ်ဖွဲ့ကစခန်းနေသူတွေကိုအစားအသောက်နဲ့အကူအညီပေးပါတယ်။ရေနိုဆာပြည်သူ့ဝန်ဆောင်မှုဌာနကအီလီယာစစ်လေဂျာဂါဇာကအခုလိုပြောပါတယ
်။ Es un proceso que
စဉ်တလို့အသုံးပြုနိုင်အောင်ဒေါ်လာ70ခွဲချထားဖို့အတည်ပြုပြီးပါပြီ
။နိုင်ငံရေးခလုံးခွင့်လျှောက်ထားလူသူတွေကို Texas ပြည်နယ်ဟီဒန်ခိုးလူဝေးမှုကြီးကြပ်ရေးစခန်းကို bus ကနဲ့ပို့ပေးနေပါတယ်။လူ65ယောက်စံပေမဲ့ကားပေါ်မှာအခု52ယောက်ပဲပါတယ်လို့ကားဆရာကဆိုပါတယ်။AC အယူဒအဖွဲ့ရဲ့ဆက်သွယ်ရေးကိုယ်စားလှယ်ဂျိုအာနာဆယ်လက်ဆာကအခုလိုပြောပါတယ
်။ El proceso legal empieza
ဒီစခန်းကိုရောက်လာတာနဲ့ဥပဒေအရရှောက်ထားတဲ့ဖြစ်စဉ်စပါတယ်။မှတ်ပုံတင်ရပါတယ်။နာမည်ဘယ်ကလာလဲမိသားစုလူဦးရေစသဖြင့်အချက်အလက်တွေကျွန်တော်တို့ယူပါတယ
်။ဒီတော့တွင်ရွှေပြောင်းအခြေချကြသူတွေထဲမှာရုရှားနဲ့ခြေချင်းညာမိသားစုနှစ်စုလည်းပါဝင်ပါတယ်။အမေရိကန်မှာပိုကောင်းတဲ့ဘဝခီးကိုရှောက်နိုင်မယ်လို့သူတို့ကညွှန်င့်ထားကြတာပါ။အခုလိုဆက်ပြောပါတ
ယ်။ရှောက်ထားတဲ့ဖြစ်စဉ်တစ်ခုလုံးကိုအခမဲ့ကူညီနေကြတဲ့ရှင်းနေတွေဒီစကားမှာရှိကြပါတယ်။တခြားကူညီတဲ့အဖွဲ့တွေလည်းရှိပါတယ်
။ဟေဒီကလာတဲ့တယောက်ကအခုလိုပြောနေပါတယ်
။ကဲလိုတာဘာကိုဖို့အေဗိုလွန်တာလီယို
လိုအပ်ပြီးချင်ပါတယ်။အမေရိကန်မှာနိုင်ငံရေးခလုံးခွင့်ရချင်ပါတယ်လို့ဟေဒီကပြောလာတဲ့ရွှေပြောင်းအခြေချနေလူသူတယောက်ကပြောလိုက်တာဖြစ်ပါတယ်ခင်ဗျာ။
ဥတီမောင်တန်းတင်ပြတော်ရပါရှင်သောတာရှင်များရှင် VOA ကထုတ်လင်းထားတဲ့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ VOA ရဲ့ website စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ် VOA ကထုတ်လင်းပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာမျိုးသမီး blogger တွေပြောသည်မြမအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့တူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့ VOA ရဲ့ internet စာမျက်နှာမှာပြန်ပြီးတော့လည်းဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက
bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါရှင်။VOA မြန်မာပိုင်းကနေအင်္ဂါနေ့မနက်ခင်းအစီအစဉ်ကိုမနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1509တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တသက်ရောင်သတင်းလောအပစင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့သတင်းထောက်မဆုနဲ့ဆက်ရအောင်ပါ။ရန်ကုန်ကပေးပို့ထားတာကိုကိုသားညုံကတင်ပြထားပါတယ်ရှင
်။နိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဟာမြန်မာနိုင်ငံနေရာတချို့မှာဆက်ပြီးတော့ဖြစ်ပွားနေသေးပါတိုက်ပွဲကြောင့်အိုးရင်ဆွခွာထွက်ပြေးရတဲ့ဒုက္ခသည်တွေဟာမြေမြုံမိုင်းအန္တရာယ်ကြောင့်အိမ်ပြန်နိုင်ဖို့ခက်ခဲနေတယ်လို့ဒေသတွင်းကြံနေသူတွေဟာလည်းတိုက်ပွဲတွေကြားလက်နက်ကြီးဒဏ်ကိုခံနေကြရပါတယ်။ဒီကြောင့်သတင်းတော်မှတ်စုရန်ကုန်ကနေပြီးတော့သတင်းပေးပို့ပါရတယ်။ကျွန်တော်သားညိုပြောပြမှာပါ။ဆရာနာသိမ်းပြီးတဲ့နောက်ပိုင်းကရင်ပြည်နယ်၊ကယားပြည်နယ်တွေအပြင်လက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းမှာပါမြေမြုံမိုင်းတွေကိုကြေကြေပြန့်ပြန့်တုံးနေကြတယ်လို့ဒေသခံတွေကပြောပါရတယ်။စီးရဲတာစီရဖို့အတွက်မိုင်းတွေကိုလက်နက်ကင်ဖွဲ့စည်းတွေဘက်ကအသုံးပြုလို့ရှိပေမဲ့အရက်သားတွေပဲအများဆုံးထိခိုက်ကြရတယ်လို့စကိုင်းတိုင်းအရက်ဖက်အဖွဲ့စည်းတခုရဲ့တာဝန်ခံက view ကိုပြောပါတယ်
။တစ်ဖက်နဲ့တစ်ဖက်စစ်ပွဲတွေဖြစ်ပေါ်လာတဲ့အခါမှာအားသာချက်ကိုယူချင်တော့အားဖြစ်ပေါ်လေ။နှစ်ဖက်စလုံးကတစ်ဖက်ရန်သူသွာလာနိုင်တဲ့နေရာမျိုးမှာမြေမြုံမိုင်းတွေကိုထောင်ထားလို့ရှိတယ်ပေါ့လေ။အာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အခင်းချင်းမှာပေါ့လေ။ဒီမြေမြုံမိုင်းရဲ့ဆိုကြောကတစ်ဖက်ရန်သူဒီမကပဲနဲ့ဇာဝတ်နေရေးအတွက်တောင်ရသွားဥယင်ချန်လုံနေတဲ့သူတွေအတွက်ပါတော်တော်လေးကိုထိခိုက်နေနိုင်မှုရှိပါတယ်ပေါ့လေတော်တော်များများအပြစ်မဲ့တဲ့ပြည်သူတွေကမြေမြုံမိုင်းတန်ကြောက်အသက်ပေးသွားကြတာတော်တော်လေးကျွန်တော်တွေ့ရပါတယ်ပေါ့လေ
မြေမြုံမိုင်းတွေကိုလက်နက်ကင်ဖွဲ့တွေကအသုံးပြုနေကြပြီးမြဲအရက်သားပြည်သူတွေကပဲထိခိုက်အများဆုံးဖြစ်နေတယ်လို့ရက်ဖက်ဖွဲ့တွေကသတိပေးထားပါတယ်တချို့စစ်ဆောင်တွေဟာတနစ်ကျော်လောက်ကိုအိုးပြစ်အိမ်ပြစ်ဘေးလွယကိုထွက်ပြေးခဲ့ကြရတာပါသူတို့ရဲ့နေအိမ်တွေစီကိုပြန်သွားနိုင်ဖို့အတွက်ကမြေမြုံမိုင်းအန္တရာယ်ကြောင့်အခက်တွေ့နေရပါတယ်ကယားပြည်နယ်မှာတော့2022ခုနှစ်ဇွန်လနောက်ပိုင်းကစပြီးတော့မြေမြုံမိုင်းကြောင့်မလို့ရပ်သားအနည်းဆုံး20လောက်တေဆုံးတရာရခဲ့တယ်လို့ကီအန်ဒီလူခွင့်ရေးအဖွဲ့ကမှတ်တမ်းပြုစုထားပါတယ်ရခိုင်လက်နက်ကိုင်အေအဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေတဲ့မောင်းတော်မြောက်ပိုင်းမှာလည်းစစ်တွေလိုက်တွေပြတ်တောက်ပြီးတော့တိုက်ပွဲတွင်ပိတ်မိနေတဲ့ကြေးရွာတွေအများပြားရှိနေတယ်လို့ဒေသခံတွေကပြောပါတယ်ပြည်ရဲ့ August 26ရက်နေ့ကလေးကတိုက်ပွဲပြင်းထန်နေတဲ့မောင်းတော်မြောက်ပိုင်းမှာတိုက်ပွဲကြောင့်မလို့ဆက်သွေးလိုင်းတွေပြတ်တောက်နေတယ်လို့ခမောက်စိတ်ဒေသခံတူကပြောပါတယ
်။ပေါ့28ရက်နေ့လေရင်နဲ့လာပြီးတော့ပေါ့လေရင်တိုက်လေရင်နှစ်စီးနဲ့လာဖြစ်တယ်။အဲ့ဒီနေ့ကနေကျွန်တော်တို့ညဘက်ဟိုလောက်ကနေ9နာရီလောက်ကနေဆက်တွေ့လို့မရတော့ဘူးဖုန်းလိုက်ကအဲ့ဒီရောကဒေသခံဒီဘက်ကတချို့ပြေးလာတဲ့သူတွေနဲ့တွေ့တော့ပြောတာကတော့ဒီဖုန်းတာဝါတိုင်ကဘာလဲလေရင်နဲ့ပြတ်တက်ကဖြစ်တော့တယ်ဆိုပဲအဲ့လိုလိုမြင်ခဲ့တယ်အဲ့ဒါသူတို့လည်းတိကျမသိဘူးအဲကြောင့်မို့လို့ဟိုတာဝါတိုင်းဟိုကြောင်ဖြစ်တယ်လို့ထင်ကြတယ်အကုန်လုံးကဖြစ်လို့ဖြစ်နိုင်ပါတယ်အဲ့ဒီအပေါ်တေးတေးလောက်ကကြာတာ
ဆက်သွေးကြီးပြတ်တောက်နေတဲ့မောင်းတော်မြောက်ပိုင်းကခမောက်စိတ်ဒေသဘက်မှာတိုက်ပွဲတွေတွင်ပိတ်မိနေတဲ့ကြေးရွာတွေကအများပြားကိုရှိနေတာပါအဲ့ဒီကြေးရွာတွေမှာပြီးခဲ့တဲ့လကလေးကစနေခါတွေလည်းနေပါလာပြီးတော့လက်ရှိမှာအဆက်အသွယ်မရတာကြောင့်ပိတ်မိနေသူတွေဘယ်လိုရှိနေသလဲဆိုတာကိုတော့မသိရဘူးလို့ထွက်ပြေးနေရတဲ့ခမောက်စိတ်ဒေသခံတွေကပြောပါတယ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကစပြီးတော့ရခိုင်ပြည်နယ်အတွင်းဒုက္ခသည်တွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနေတဲ့ငွေတကာအဖွဲ့တွေအရက်ဖက်လူမှုအဖွဲ့စည်းတွေပြည်တွင်းအဖွဲ့စည်းတွေရဲ့ခီးတွာလာကွန်းတွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာကန့်သတ်ချက်တွေကရှိနေပါတယ်။အခုလိုကန့်သတ်ချက်တွေကြောင့်ရခိုင်မြောက်ပိုင်းမှာကျန်နေသေးတဲ့စစ်ပီးဒုက္ခသည်စခန်းတွေမှာစစ်နေအခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်မှာအခုချိန်ထိကိုအကြောင်းမျိုးမျိုးကြောင့်နေရပ်ပြန်ဖို့ခက်ခဲနေတဲ့စစ်ပီးဒုက္ခသည်ဥယျာဉ်က9000နီးပါးရှိနေပါတယ်။ရခိုင်ပြည်နယ်အတွင်းဒီစစ်ပေးဒုက္ခသည်ကူညီကယ်ဆယ်ရေးအဖွဲ့တွေရဲ့ခီးတွာလာရေးနဲ့စစ်နေကထောက်ပံ့မှုတွေကိုစစ်ကောင်စီကကန့်သတ်ထားတယ်လို့လူမှုကူညီသူတွေကပြောကြပါတယ်။အခုလိုမျိုးကန့်သတ်ချက်တွေကြောင့်စစ်ပေးဒုက္ခသည်စခန်းတွေမှာစစ်နေခါပြက်လက်တာတွေနဲ့ရင်ဆိုင်နေရတယ်လို့လည်းစစ်ပေးဒုက္ခသည်တွေကပြောပါတယ်။ရခိုင်ပြည်နယ်မှာ3ရက်အတွင်းလက်နက်ကြီးကြီးထိမှန်ပြီးတော့ရသားသေဆုံးတာ4ဦးထိရှိခဲ့ပြီးတော့ဒဏ်ရာသူက10ဦးထိရှိခဲ့ပါတယ်။နေ့စဉ်လူလူပဲပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့ကယားပြည်နယ်ဒေသခေါ် KNP ရဲ့တမောဆိုးမြို့နယ်အရှိတ်ဘက်ချမ်းမှာတိုက်ပွဲတွေရှိနေတဲ့ချို့နေရာတွေမှာဆိုရင်လက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကဆက်ပြီးတော့ကြားနေရတယ်လို့တမောဆိုးအရှိတ်ချမ်းစစ်ပေးရှောင်သူတွေကပြောပါတယ် တိုက်ပွဲမရှိတဲ့အချိန်မှာလည်းဥတီယာမရှိလက်နက်ကြီးတွေနဲ့ပစ်ခတ်တယ်လို့လေကြောင်းသုံးတိုက်ခိုက်မှုတွေကလည်းစစ်ကောင်စီဘက်ကမကြာခဏလုပ်လို့ရှိတယ်လို့စစ်ပေးရှောင်တူကပြောပါတယ
်။ဒီနေ့ဘုံကြီးကရောကလေးတွေစာပြေကြောင်းတွေကဖြစ်ကုန်တယ်ကွာ။အဲ့တော့တိုက်ပွဲမဖြစ်ဘူးမဖြစ်မနဲ့ကြဲတာ။ကလေးတွေစာပြေနေတတိယဒီမော့ဆိုဘာတော့အချိန်မှန်လဲလက်နက်ကြီးကထုခံရတယ်ဗော။တိုက်ပွဲမဖြစ်ဘူးလေမဖြစ်ပဲသူကဖြစ်တာတော့6မိုင်ပဲဖြစ်တာဒါပေမဲ့သူက30တိုင်းပေါ့တနေရာဖြစ်ရင်မဖြစ်တဲ့နေရာတွေကလိုက်ရန်ထုတာသူတို့စစ်ကြောင်းထိုးရင်ဟိုဘက်ကကလေးတွေနဲ့ဖြစ်ကြတာဗော။စစ်ကြောင်းထိုးရင်တော့အများကြီးဖြစ်တာပဲစစ်ကြောင်းထိုးရင်ဖြစ်တာပဲ။ဒါကြမ်းလည်းမဖြစ်ဘဲနဲ့လက်နက်ကြီးကထုတာသူတို့ကမသိငါတဲ့နေရာတွေဗော။
စကိုင်းတိုင်းကပလူမျိုးနယ်နဲ့ကောလင်းအဆက်အောင်ချမ်းသာကျေးရွာနီးမှာတော့ဩဂတ်စ်လတတိယပတ်ထဲစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဖြစ်ခဲ့ပြီးတော့စစ်ကောင်စီတပ်တွေဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။အဲဒီမှာတော့စစ်ပီးရှောင်နေကြတဲ့ကောလင်းမျိုးနယ်အနောက်ချမ်းကျေးရွာတရာကအမျိုးသမီးတဦးနဲ့ကလေးနှစ်ဦးသေဆုံးခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်။ဟုတ်ပါဘူး။အဲတော့30လောက်တော့ကြားတယ်လို့ကြားတယ်ကျွန်တော်တို့လည်းနောက်ဆုံးလေရင်နဲ့ဆက်ဖိုက်တာနဲ့ဆက်ဖိုက်တာနဲ့အသုံးကြီးနောက်ပြီးကျွန်တော်တို့အပေါ်ကနေဟိုပဇင်းကနှစ်ခေါက်အဲပဇင်းကလည်းလာပြစ်တယ်နော်ဆက်ဖိုက်တာနဲ့လည်းတိုးရဲပုံကျတော့ဟုတ်ကျွန်တော်တို့ကတော့ဟိုကိုယ့်ရောကိုပြန်ပြီးတော့စုပ်ပြီးခဲ့ရတာပါဘောနော်ကျွန်တော်တို့ဘက်က၃ယောက်လောက်တော့ဒဏ်ရလို့ပြောမစိုးရင်ရဘူးကွာအဲ့ဒီတိုက်ပွဲပြီးတဲ့နောက်မှာကျွန်တော်တို့ဘက်ကဒါပကပရိပါရီအကုန်လုံးကဒီရက်ဒီဘောနောအကုန်လုံးချောင်ချာနေရတော့သူတို့ကညာဘက်ကိုဟိုချက်ဖိုက်တာနဲ့ဒါဘုံလာကျေးပြီ။တော့အဲ့မှာကျွန်တော်တို့ဒီတူကာမီ၃ယောက်အဲ့မှာပုံသွားတာဘောနောပုံပြီးတော့
စကိုင်းတိုင်းပြည်ပြည်သူ့ကောက်ွေးတက် PDF တွေဟာကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်တဲ့အတွက်ထိုးစစ်ဆင်တာဆိုပြီးစစ်ကောင်စီဘက်ကအကြောင်းပြပြောဆိုခဲ့ပူပါတယ်။ဒေသခံတွေကလည်းဒီနမီရှင်းလင်းရေးလုပ်နေတဲ့စစ်စင်အတွင်သူတို့ရဲ့ကျေးရွာနေအိမ်တွေကိုစစ်တပ်ဘက်ကနေပြီးတော့မိရှုဖျက်ဆီးတာခံရတယ်ဆိုပြီးပြောနေပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီတပ်နဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားပြည်ရင်းစစ်တမ်းကြောင့်နေရာစွန့်ခွာနေရတဲ့ဒုက္ခသည်တွေမှာအိမ်ပြန်နိုင်ဖို့အခုခက်ခဲနေတယ်လို့လူကြုံမှုကလည်းကင်းမဲ့နေပါတယ်။အခုတခါဆရာနာသိမ့်ပြီးတဲ့နောက်ပေါ်လာတဲ့လက်နက်ကင်ဖွဲ့ရည်နဲ့ပါတချို့ဒေသတွေမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်နေလို့လက်နက်ကြီးတံကိုလည်းအတော်ဆုစုကိုခံစားနေရတယ်လို့ဒေသခံတွေကပြောတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာကျွန်တော်သားညဦးပါ
နာသိမှုနောက်ပိုင်းစစ်ပွဲတွေရဲ့ရိုက်ခတ်မှုနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းထောက်မှတ်စုကိုကိုသားညဦးတင်ပြခဲ့တာပါရှင်။ခုတော့စစ်ပွဲရဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့နှစ်လတာအတွင်းမိုးများပြီးတော့မကြာခဏအရေးကြီးတာကြောင့်ပြည်နယ်၃ခုမှာသီးနှံတွေပျက်စီးသွားပါတယ်။ဒီကိစ္စကြောင့်နိုင်ငံတွင်းမှာရေတိုအနေနဲ့ဆန္ဒရိက္ခာပြဿနာတက်နိုင်ပြီးရေရှည်မှာတော့စစ်ပွဲရေးထိခိုက်နိုင်တယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်။ AP သတင်းဆောင်မတွေကိုအခြေခံပြီးတော့ဒီသတင်းပတ်စစ်ပွဲရေးအစီအစဉ်မှာမှတ်သိမ်းထိုက်ကတင်ပြထားပါတယ်။
ပါကစ္စတန်နိုင်ငံရဲ့သုံးပုံတစ်ပုံကရေချီးမှုနဲ့ရင်ဆိုင်နေရတာပါရေချီးတာကြောင့်အဆောက်အုံတွေစီးပွားရေးနဲ့စိုက်ပျိုးမြေတွေပျက်စီးရသလိုဇွန်လလယ်ပိုင်းကတည်းကလူပေါင်း1,200ကျော်သေဆုံးရပြီလည်းဖြစ်ပါတယ်စံချိန်တင်ရေချီးတာကြောင့်အိမ်တသန်းနီးပါးပျက်စီးခဲ့ရတဲ့ဆင်းရဲတဲ့အစ္စလာမ်မြေနိုင်ငံကိုအရေးပေါ်ထောက်ပံ့ဖို့ကုလသမဂ္ဂကရန်ပုံငွေဒေါ်လာတန်160ပန်ကြထားပါတယ်နိုင်ငံတချို့ထံကအကူအညီတွေရရှိထားပြီးတချို့နိုင်ငံတွေကလည်းအကူအညီတွေပေးပို့နေကြကြောင်းပါကစ္စတန်ကပြောပါတယ်။တရားတွေလမ်းတွေပြုချမှုကနေကောက်ပဲသီးနှံတွေပျက်စီးမှုအပါအဝင်ရေကြီးတာကြောင့်စီးပွားရေးအရာဆုံးရှုံးမှုဟာဒေါ်လာ10ဘီလီယံလောက်ရှိမယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံကစိုက်ပျိုးရေးအချက်အချာဆင်းပြင်းနယ်တွင်ကစုကားမြို့မှာလက်တလော့ရေကြီးတာကြောင့်ပျက်စီးနေတဲ့လေကွင်းတွေတဲကိုလမ်းလျှောက်ရင်းလေသမာဘာရှာအမက်ကပျက်စီးမှုပမာဏကိုတွက်ချက်နေပါတယ
်ဆရဂရောကတော့ဟာလ်ဘယ်ကူလ်တဘာဟိုဂဲ
ကျွန်တော်တို့အိမ်တွေလည်းပြက်သွားပါတယ်လေဟာပြင်းထဲမှာအိမ်နေရပါတယ်အိမ်တွေပြန်ဆောက်လို့ရပါတယ်ဒါပေမဲ့6လကြာကျွန်တော်တို့အားထားနေတဲ့သီးနှံတွေကတော့ပျက်စီးကုန်ပါပြီဝါကုန်းတွေလည်းပျက်စီးသွားပါပြီကြံတွေရောဆွန်ပလွန်ပင်တွေရောပျက်စီးသွားပါပြီ
ခကြီးဝကြီးတီဝဘီဘယ်ကူလ်ခတ်တမ်ဟိုဂဲ
စိုက်ပျိုးထုတ်လုပ်ရေးမှအဓိကချတဲ့မွေးမြူရေးတိရစ္ဆာန်တွေလည်းရေကြီးတာကြောင့်သေဆုံးချရပါတယ်။ဆင်းပြင်းတဲ့ကခိုင်ပါခရိုင်ဟာဆိုရင်စွန်ပလွန်ထုတ်လုပ်တာကြောင့်ကြောကြတဲ့မြို့ဖြစ်ပြီးအခုတော့ထုတ်ကုန်အလုံးဆုံးရှုံးခဲ့ရပါတယ်။ ကုန်သည်သူဖြစ်တဲ့အလီဒီနိုကအခုလိုပြောပါတယ
်ခကျိုးကီကျိုးရဲမိုးဖဆယ်တီဘော့ဘမ်ပါ
ကျွန်တော်တို့ကဆွန်ပလုံကိုကြီးကျယ်စိုက်ခဲ့တာပါဒါပေမဲ့လည်းစိုက်တော့မဲ့အချိန်မှာမိုးစာပြီးရွာတာကြောင့်ကျွန်တော်တို့အားလုံးဆုံးရှုံးပါတယ်တချို့ကတော့မြေပေါ်ကိုလဲကုန်တာကြောင့်ပျက်စီးရပြီးရောင်းလို့မရနိုင်တော့ပါဘူးဆွန်ပလုံဒီ6ရက်30ရာခိုင်နှုန်းတော့အကောင်းရခဲ့ပြီမဲ့အခုတလောမိုးရွာတာကြောင့်ပျက်စီးတော့ပါပြီ
နိုင်ငံရဲ့အထူးကတည်နှံတစ်ခုဖြစ်တဲ့ဝါခွန်ဟာလည်းစုခုရမယ့်အချိန်ကိုရောက်နေပါပြီနိုင်ငံရဲ့ဝါခွန်ထုတ်လုပ်မှုရဲ့30ရာခိုင်နှုန်းရှိတဲ့စင်းပြည်နယ်တွင်မှအလုံးနီးပါးဆုံးရှုံးသွားပါတယ်ပြည်နယ်တွင်ကကြံစိုက်ပျိုးမှုအလုံးရဲ့ထက်ဝက်နီးပါးပျက်စီးပြီးနောက်ထပ်အထူးကတည်နှံဖြစ်တဲ့စဘာကတော့စင်းပြည်နယ်တွင်မှအလုံးနီးပါးပျက်စီးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်စိုက်ပျိုးရေးအရာရှိစာဤETs Alisha ကအခုလိုပြောပါတယ
်ပါကစ္စတန် agricultural country ဟဲ့
ပါကစ္စတန်ကစိုက်ပျိုးရေးနိုင်ငံဖြစ်ပါတယ်ဆင်းပန်ဂျန်နဲ့ဘလူချစ်စတန်ပြည်နယ်တို့ကစိုက်ပျိုးရေးအတွက်အရေးကြီးဆုံးပြည်နယ်တွေဖြစ်ပါတယ်ဝါခွန်းနဲ့စပားစိုက်ကြပါတယ်အခုတော့ဒီပြည်နယ်၃ခုလုံးမှာရေးကြီးမှုဒဏ်တင့်ခဲ့ပြီးအထူးသဖြင့်တော့ဆင်းနဲ့ဘလူချစ်စတန်ပြည်နယ်တို့မှာဖြစ်ပါတယ်ဆွန်ပလွန်ဒီနဲ့လူသိများတဲ့ခိုင်ပွားခရိုင်လည်းပျက်စီးသွားပါတယ်လာမဲ့စိုက်ပျိုးရသည့်အတွက်နောက်သီးနှံစိုက်ပျိုးဖို့လယ်သမားတွေမှာရိုးစိတ်ရှိတော့မှာမဟုတ်ပါဘူးလက်တလောကာလတို့အတွင်းလူတွေကိုကြွေးမွေးဖို့တောင်မလောက်ငါတော့ပါဘူးအစိုးရအနေနဲ့အခက်အခဲကြီးနဲ့ရင်ဆိုင်ရမှာပ
ါမိုးရွာသွန်းမှုနဲ့ရေချီးတာတွေကြောင့်အစိုးရတူလောင်ထားတဲ့စားနပ်ရိခါတွေလည်းပျက်စီးခဲ့ပါတယ်နောက်ထပ်သီးနှံစိုက်ပျိုးရသည့်အတွက်အစိုးရအနေနဲ့မျိုးစေ့တွေတင်သွင်းရမယ့်အနေအထားရှိပါတယ်ဆုံးရှုံးမှုတွေကြောင့်နိုင်ငံရဲ့စီးပွားရေးလည်းအတော်လေးထိခိုက်နိုင်ပါတယ်။ပါကစ္စတန်ရဲ့ပြည်ပတင်ပို့မှုအများစုကဝါခွန်ထုတ်လုပ်မှုအပေါ်မှာမှီခိုရတဲ့ခြိတယ်တွေလိုမျိုးစိုက်ပျိုးရေးအခြေခံကုန်စည်တွေဖြစ်ပါတယ်။စိုက်ပျိုးရေးအရာရှိစာဤအင်တီစ်အလီရှားကအခုလိုပြောပါတယ
်။ GDP ہمارا ہے وہ
ကျွန်တော်တို့စီးပွားရေးကစိုက်ပျိုးရေးအပေါ်မှာမှီခိုနေရပါတယ်။စိုက်ပျိုးရေးအပေါ်မှာအပြည့်အဝမူတည်နေပါတယ်။ကျွန်တော်တို့ရဲ့ပြည်ပတင်ပို့မှုအများစုကစိုက်ပျိုးရေးကိုအခြေခံပါတယ်တခြားကုန်ထုတ်လုပ်မှုကြီးကြီးမားမားမရှိပါဘူးဆင်းပန်ဂျန်နဲ့ဘလူချစ်စတန်ကတီးနှံတွေပျက်စီးသွားခဲ့ပါပြီဒါကြောင့်လဲပါကစ္စတန်ရဲ့စီးပွားရေးကတေချာပေါက်ကျဆင်းသွားပါလိမ့်မယ်နေ့စဉ်ဆိုသလိုကျွန်တော်တို့ငွေကြေးကအမေရိကန်ဒေါ်လာနဲ့ရှင်ရင်ဈေးကျလာပါတယ်အခုတော့ပြည်ပကနေစားနပ်ရိက္ခာပါပြန်လဲတင်သွင်းရမှာကြောင့်နောက်ထပ်ပြီးတော့ကြာအောင်မှာပါကျွန်တော်တို့မှာစားစရာစားနပ်ရိက္ခာမရှိသလိုနောက်ထပ်သီးနှံအတွက်မျိုးစေ့လည်းမရှိပါဘူ
းပါကစ္စတန်မှာမုတ်တုံမိုးကပုံမှန်အဖြစ်ဇူလိုင်လအတွင်းမှာစတင်ပါတယ်ဒါပေမဲ့ဒီနှစ်မှာတော့မိုးသည်ထန်မှုကဇွန်လအတွင်းမှာစတင်ခဲ့ပြီးတဲ့နောက်ရေးချီးခဲ့တာပါလူပေါင်းတန်းချီဒုက္ခရောက်စေတဲ့ပုံမှန်မဟုတ်တဲ့လွန်ခဲ့တဲ့ရာသီဥတုအခြေအနေတွေဟာရာသီဥတုပြောင်းလဲမှုကြောင့်အဓိကဖြစ်ရတာလို့သိပ္ပံပညာရှင်တွေကပြောပါတယ်တချို့နေရာတွေမှာရေကျသွားပြီမဲ့လဲစင်းပြည်နယ်တဲမှာတော့အခြေအနေဆိုးရွားနေပြီးကယ်ဆယ်ရေးလှုပ်သားတွေကလူတွေကိုလှေတွေနဲ့ကယ်ထုတ်နေရပါတယ်ရေကြီးထန်တဲ့ထောင်းနဲ့ချီတဲ့လူတွေဟာဖြစ်တယ်လို့ဆောက်ထားတဲ့အိမ်တွေနဲ့တဲတွေတဲမှာနေထိုင်နေကြရပါတယ်အဒဲရှာရက်စ်ဟာ Care International ရဲ့ပါကစ္စတန်ဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ်စင်းနယ်ဘလူချစ်စတန်ပြည်နယ်တွေဟာအထူးသဖြင့်စိုးစိုးရွားရွားထိခိုက်တယ်လို့သူကပြောပါတယ
် The whole village is washed away
တရွာလုံးရေနစ်သွားပါတယ်နေစရာလည်းမရှိတယ်လို့သီးနှံအလုံးလည်းပျက်စီးသွားပါတယ်ဒီဒေသတွေမှာရေတွေဝတ်နေတာကပိုပြီးစိုးရိမ်စရာဖြစ်ပါတယ်နောက်ရာသီမှာစိုက်ပျိုးရေးလုံနိုင်မှာမဟုတ်ပါဘူးဒါကြောင့်လာမယ့်အောက်တိုဘာမှာဆက်မယ်စိုက်ပျိုးရေးရာသီမှာမစိုက်နိုင်ဖြစ်သွားနိုင်ပါတယ်အဲ့ဒီရာသီမှာမစိုက်ပျိုးနိုင်ဘူးဆိုရင်တော့နိုင်ငံတွင်းမှာဆက်နှစ်ရိတ်ခါလုံခြုံရေးအတွက်အခက်အခဲပိုဖြစ်လာနိုင်ပြီးဘေးဒဏ်သင့်လူထုအတွက်တွင်မဟုတ်ဘဲအလုံးအတွက်ဖြစ်ပါတယ်လို့သူကပြောခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းအတွင်းမိုးရွာသွန်းတာရပ်သွားပြီးမြဲလေနိုင်ငံတွင်းကဒေသတွေမှာရေနစ်မြုပ်နေဆဲဖြစ်ပြီးအဓိကမြစ်ကြီးတွေဖြစ်တဲ့အင်းတုနဲ့ဆွတ်တုမှာလည်းမြစ်ရေမြင့်တက်နေဆဲဖြစ်ပါတယ်ရှင
်မတင်ကြီးတင်ဆက်ထားတဲ့စီပွားရေးအစီအစဉ်ကိုကြားခဲ့ရတာပါရှင်ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်အလဲပါအရှက်ဘက်ဆေးရုံတင်မောကြီးတွေထဲမှာနောက်ဆုံးပေါ်နေပညာသုံးကိရိယာတွေတက်ဆင်ထားတဲ့ကဒင်းနေရာဆန့် Global Mercy ဆေးရုံတင်မောကြီးဟာကမ္ဘာအကြီးဆုံးလည်းဖြစ်ပါတယ်။ခွဲစိတ်ကုသဖို့လက်လမ်းမမီတို့တွေအတွက်အခမဲ့ပရာဟိတကူညီကုသပေးမဲ့အစီအမြင့်ဆေးရုံတင်မောကြီးအကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
We always knew we wanted to wait to officially inaugurate the Global Mercy in Africa.
Global Mercy ဆေးရုံတင်မောကြီးကိုတရားဝင်ဖွင့်လှစ်တဲ့အကြား Mercy Ships Prahita အဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားမှုမင်းကွန်းပြောကြားနေတာဖြစ်ပါတယ်။ဒီတင်မောတကြီးကအာဖရိကတိုက်မှာကုသပေးဖို့ရည်ရွယ်ထားတာဖြစ်တယ်လို့သူကပြောနေတာပါ။ Netherlands နိုင်ငံမှာဆောက်လုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကုသမှုပေးဖို့ဆေးရုံတင်မောကြီးဆန်နဂေါနိုင်ငံမှာရောက်ရှိနေတာပါ။184မီတာရှည်ပြီးတော့29မီတာကျယ်တဲ့12ထပ်ပါအေယာမဆေးရုံတင်မောကြီးကကမ္ဘာမှာအရက်ဖက်ပိုင်းဆေးရုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်ပါတယ်။တန်ချိန်3,800အလေးချိန်ရှိတဲ့တင်မောကြီးပေါ်မှာခွဲစိတ်ခန်း6ခုမျက်စိဆေးခန်းသွားဆေးခန်းစသဖြင့်ပါပါတယ်
။ This is a purpose-built hospital, so this is Mercy Ships first.hospital that we've designed from scratch with our partners and
ဆေးရုံတစ်ခုဖြစ်ရည်ရွယ်ဆောက်လုပ်ထားတဲ့တင်မောဖြစ်ပါတယ်ကျွန်တော်တို့လိုချင်တဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်တို့မိဖက်တွေနဲ့အစကနေဒီဇိုင်းဆွဲဆောက်ထားတဲ့ Mercy Ship ရဲ့ပထမဆုံးဆေးရုံတင်မောလည်းဖြစ်ပါတယ်ခွဲစိတ်ခန်း6ခုပါပါတယ်ဓာတ်ခွဲခန်းတစ်ခုရေဒီယိုဓာတ်ရောင်ကြီးနဲ့စမ်းသပ်ကုသဌာနတစ်ခုဆေးဆက်ခန်းတစ်ခုပါပါတယ်စမ်းသပ်ကုသမှုပေးနိုင်ဖို့လိုအပ်သမျှဒီတင်မောကြီးပေါ်မှာရှိပါတယ်
ကျမရေးဆောင်ရှားမှုအားနည်းတဲ့အာဖရိကတိုက်တောင်ပိုင်းဒေသနိုင်ငံတွေကိုလှည့်လည်ကုသပေးဖို့အတွက်ဒီဆေးရုံတင်မောကြီးကိုရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။ Netherlands နိုင်ငံမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာနည်းပညာသုံးကိရိယာတွေတက်ဆင်ထားတဲ့ဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကုသမှုတွေအဓိကလှုပ်ပေးသွားမှာဖြစ်ပါတယ်
။ We target areas of the world where there is not access to freeto affordable to timely and
ကမ္ဘာမှာခွဲစိတ်ကုသမှုကိုအခမဲ့မလုံနိုင်ဈေးတက်တက်တာတာနဲ့အချိန်မီခွဲစိတ်မှုမလုံနိုင်တဲ့နေရာတွေအတွက်အဓိကရည်ရွယ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာမျိုးတွေကိုအဓိကသွားပါတယ်ကျွန်တော်တို့လူနာတွေထဲမှာလိုအပ်တဲ့ခွဲစိတ်မှုလုပ်ဖို့နှစ်နဲ့ချီတစ်ခါလေဆယ်စုနှစ်နဲ့ချီကြောင်စောင့်နေကြတဲ့သူတွေပါပါတယ်ဥရောပနဲ့မြောက်အမေရိကမှာယောဂကိုတည်ပြီးတည်င်းပတ်အတွင်းမြန်မြန်ဆန်ဆန်ကုသမှုခံယူနိုင်ကြပေမဲ့ကျွန်တော်တို့လူနာတချို့ဆိုနှင်းနဲ့ချီချောင်စောင့်ခဲ့ကြပါတယ်။ဒါကြောင့်လူမှုရေးစီးပွားရေးအကျိုးဆက်တွေကြုံကြရပါတယ်
။ Global Mercy ဆေးရုံတင်မောကြီးလိုပဲအာဖရိကတိုက်ထဲလှည့်လည်ကုသပေးနေတဲ့ Africa Mercy ဆေးရုံတင်မောကြီးပေါ်မှာ2020ခုနှစ်တုန်းကကုသမှုခံခဲ့တဲ့တားဖြစ်သူနဲ့အတူရောက်လာတဲ့ဖခင်ဖြစ်သူကဆေးရုံတင်မောကြီးရဲ့အကျိုးကျေးဇူးကိုခုလိုပြောပြပါတယ်
။ဒယ်နိုလာခုတီတီညဘီနမဖော်ရောက်လာမှာတော့ capital ဘုန်းတော
်မာစီရှစ်ပြည့်တင်မောကြီးဓာကားကိုရောက်နေတယ်ဆိုတဲ့သတင်းကြတော့ကျွန်တော်သားကိုခေါ်လာဖို့ဆုံးဖြတ်ပြီးလာခဲ့တာပါကျွန်တော်သားကအရင်ကထူးခြားတဲ့ယောဂဖြစ်နေတာကိုမာစီရှစ်ဝန်ထမ်းတွေကတင်မောပေါ်မှာလိုအပ်ရင်ကုသပေးမယ်လို့ဂရီပေးပြီးကုသပေးခဲ့ကြပါတယ်သူ့ကိုတင်မောပေါ်မှာခွဲစိတ်ကုသပေးခဲ့ကြတာအခုဆိုမြင်တဲ့အတိုင်းအကောင်းပဂရီဖြစ်နေပါပြီ
နောက်ဆုံးပေါ်အစင်းမြင့် Global Mercy တင်မောကြီးပေါ်မှာခွဲစိတ်အထူးကူရေသူနာပြုရေတခြားဝန်ထမ်းတွေအပါအဝင်တင်မောပေါ်မှာလိုက်ပါလာသူ640ကျော်ရှိပြီးတော့စုစုပေါင်း950လောက်အထိအတွက်တင်မောပေါ်မှာနေရာရှိပါတယ
် And these beds have been specially designed you can see the bed below is for the caregiver
ဒီကရင်တွေကိုအထူးဒီဇိုင်းလုပ်ထားတာပါကရင်အောက်မှာလူနာကိုပြုစုသူအိပ်နိုင်အောင်နေရာလုပ်ပေးထားပါတယ်လူနာကအပေါ်မှာအိပ်ပါလိမ့်မယ်ဆောင်တွေအားလုံးမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာနည်းပညာတွေနဲ့ကိရိယာတွေအပြည့်အစုံတက်ဆင်ထားတဲ့အတွက်လူနာကိုအဆင့်မြင့်ဆုံးကုသမှုတွေပေးနိုင်ပါတယ်
။အာဖရိကတိုက်နိုင်ငံတွေကိုသွားလာကုသပေးမဲ့ဆေးရုံတင်မောကြီးကသူတို့ကြောက်ချကုသပေးတဲ့နိုင်ငံတွေကဆရာဝန်တွေဆေးဝန်ထမ်းတွေကိုလည်းဆေးပညာဆိုင်ရာအသိပညာတွေကိုမျှဝေသင်တန်းပေးမှာဖြစ်ပါတယ်
။ We see an increasing amount of people from Africa who are helping fellow Africans.
အာဖရိကတိုင်းမှာအာဖရိကလူမျိုးချင်းချင်းကူညီခြင်းနဲ့ပရာဟိတတွေပုံများလာတာတွေ့ရပါတယ်။ကျွန်တော်တို့မှာနေကင်းဘက်တာဝန်ယူတဲ့ဝန်ထမ်းတွေရှိသလိုသင်မောပေါ်မှာပရာဟိတလာကူညီတဲ့အာဖရိကကသူတွေလည်းရှိပါတယ်။ပြောရရင်ကမ္ဘာအတိုင်းအဝန်းကြီးတစ်ခုလုံးလို့ဖြစ်နေပါတယ်။ခွဲစိတ်ကုသမှုခံယူဖို့လိုအပ်တဲ့အာဖရိကတိုက်သားတွေကိုကူညီနေတဲ့ကမ္ဘာအတိုင်းအဝန်းကြီးဖြစ်နေတာက Mercy Ships ရဲ့အထူးခြားမှုပါ။
လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်း Mercy Ships Prahita ဖွဲ့ကြီးကအာဖရိကတိုက်အနောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေမှာတင်မောနဲ့လှည့်လည်ပြီးတော့ကျန်းမာရေးဆောင်ရှားကုသမှုတွေလုပ်ပေးနေတာပါဒီကမ္ဘာလုံးကခွဲစိတ်အထူးကုရေဆရာဝန်တွေအပါအဝင်ကျန်းမာရေးဆိုင်ရာ Prahita ကူညီသူ1000ကျော်ကနှစ်စဉ်အခုလိုတင်မောကြီးပေါ်မှာကိုယ်စိတ်ကိုအကုန်ချခံပြီးတော့လိုက်ပါကုသပေးနေကြပါတယ
် We do it from a Christian point of view so we are a Christian mission but we help everybody.
ခရီးယံဘာသာအမြင်နဲ့ကျွန်တော်တို့ကခရီးယံမစ်ရှင်အဖြစ်လူတိုင်းကိုကူညီနေတာပါဘသူဘဝပဲဖြစ်ဖြစ်ဘာဘာသာပဲကိုယ်ကွယ်ကိုယ်ကွယ်ကျွန်တော်တို့ကကူညီပါတယ်ဒါပေမဲ့ခရီးယံဘာသာယုံကြည်မှုအခြေခံပြီးကျွန်တော်တို့ကကူညီနေတာဖြစ်ပါတယ
် Mercy Ships Prahita ဖွဲ့ကြီးရဲ့နောက်ဆုံးပေါ်ဆေးရုံတင်မောကြီးကိုဒေါ်လာ100,000ကျော်အကုန်ကျခံပြီးတော့ဆောက်လုပ်ထားတာဖြစ်ပါတယ် မျက်လုံးသွားကဆလို့ခွဲစိတ်ကုသဖို့လိုအပ်နေသူတွေအတွက်အစစ်မြေနောက်ဆုံးပေါ်ဒီပညာတွေနဲ့ပစ္စည်းကရိယာတွေအတွက်ကို Belgium နိုင်ငံ Antwerp စေကံမြို့ကကုမ္ပဏီပေါင်း60ကအလှူငွေထည့်ဝင်ကူညီထားကြပါတယ်။ဆေးရုံတင်မော်တကြီးပထမဆုံးသွားရောက်ကုသပေးတဲ့ဆန်နဂေါနိုင်ငံမှာတည်င်းလေးဘက်ကြောက်ချကုသပေးပြီးသွားရင်တော့တခြားအာဖရိကနိုင်ငံတွေစီကိုလှည့်လည်ကုသပေးအောင်မှဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်ပါပ
ါ။အခမဲ့ပရာဟိတကူညီကူတပေးသွားမယ့်အဆင့်မြင့်ဆေးရုံတင်မောကြီး Global Mercy အကြောင်း blogger တွေပြောသည်မှအစီအစဉ်မှာမဆူမြတ်မောင်ကတင်ပြတော်တာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုလည်းကြားဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ Club တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မယ့်သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့တက်တန်ရောင်သတင်းလောအစီအစဉ်အလဲရောက်ပါပြီ။ကမ္ဘာအဆင့်အမြင့်ဆုံး model ပြိုင်ပွဲတစ်ခုကို check သမရနိုင်ငံမှာကျင်းပသွားပါတယ်။အဲ့ဒီမှာတောင်ဆူဒန်က model မလေးနဲ့တရုတ်စပိန်အမျိုးသားလေးဆူရသွားပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုတက်တန်ရောင်သတင်းလောမှာမအေးသနာကျော်ကတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရည်ချင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဘာမှအစ်မမြင့်ဆုံးမော်ဒယ်ပြိုင်ပွဲတစ်ခုကို Chess သမရနိုင်ငံ Prague မြို့တော်က Prague ရဲတိုင်းမှာဩဂုတ်လ30ရက်နေ့ကကျင်းပခဲ့ပါတယ်ကမ္ဘာမှာနာမည်အကြီးဆုံး modeling agency တစ်ခုဖြစ်တဲ့ Elite Agency ကကျင်းပတာဖြစ်ပြီးတော့2019ခုနှစ်ကမ္ဘာ COVID ကကြားရောက်ပြီးခေတ်ကဒါပထမအဆုံးချိန်ပြန်ပြီးတော့ကျင်းပတာပါနိုင်ငံပေါင်း100ကျော်ကပြိုင်ပွဲဝင်ဖို့လျှောက်ထားသူပေါင်းထောင်ပေါင်းများစွာတွေကနေလူအယောက်30ကိုနောက်ဆုံးအဆင့်စကားတင်ရွေးပြောပြန်ခိုင်းတာဖြစ်ပါတယ်39ချိန်မြောက် Elite Model Look ပြိုင်ပွဲမှာနောက်ဆုံးအဆင့်တက်လာသူတွေက Ukraine လူလေး Sofia Semenova လည်းပါဝင်ပါတယ်ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်စစ်တိုက်လို့ဆလိုဗေးကီးယားနိုင်ငံကိုထွက်ပြေးရပြီးတဲ့နောက်သူနေထိုင်တဲ့ Bratislava မြို့မှာသူ့ရဲ့တငယ်ချင်းနဲ့အတူမြို့ထဲမှာလမ်းလျှောက်နေတဲ့သူ့ကို Model Agency ကတွေ့သွားတာပါ။နောက်ရှင်ပြိုင်တော့သူက Elite 2022နိုင်ငံအဆင့်ပြိုင်ပွဲမှာယူကရိန်းကိုစားပြုရွေးချယ်ခံရပါတယ်။ Czech နိုင်ငံကနာမည်ကြီးတဲ့ Model လည်းဖြစ်ဒီပြိုင်ပွဲရဲ့ဂိုင်းသူကြီးလည်းဖြစ်တဲ့ Teresa Maxova ကဒီပြိုင်ပွဲကအခုနှစ်ပိုင်းတွေမှာပို့ပြီးတော့ကျယ်ပြန့်လာတယ်လို့ပြောပါတယ
်။ Since the late and sweet Morris se hrozne zmenil ta
အာရှအာဖရိကအဲ့လိုဒေသတွေပါတကားပွင့်လာလို့မတူကွဲပြားမှုပေါင်းစုံပါဝင်လာပါတယ်။ရှင်ပြိုင်မှုကပို့ပြီးတော့အားကောင်းလာခဲ့တယ်လို့သူကပြောပါတယ်။ဟုတ်ပါတယ်။ဒီပြိုင်ပွဲမှာအနိုင်ရသွားတဲ့အမျိုးသမီးလေး Master John Peter ကတောင်ဆူဒန်နိုင်ငံကဖြစ်ပါတယ်။အမျိုးသားဆုရှင်ကတော့ Sage Shan ဖြစ်ပြီးတော့သူကစပိန်နိုင်ငံကတရုတ်စပိန်အဆက်လေးဖြစ်ပါတယ်။စာကင်ကစပိန်နိုင်ငံမှာတရုတ်ဆောင်တဲ့ပြည်ချက်အမှုပညာဘာသာရပ်ကိုစီးပူးနေပြီးတော့ model လို့အမှုပညာအလုပ်တွေနဲ့တကွာလုံးကိုရောက်ဖို့ကျင်တာဖြစ်ပါလိမ့်ရှင်။ဘရာဇီးလ်နိုင်ငံ Rio de Janeiro မြို့မှာတော့ September 2ရက်နေ့ကစတင်ပြီးတော့ Rock in Rio ဂီတပွဲတော်ကျင်းပနေရပါဒီနှစ်ပွဲတော်မှာပါဝင်ဖျော်ဖြေကြသူတွေထဲမှာ Iron Maiden, Justin Bieber, Dua Lipa, Coldplay တို့လည်းပါဝင်ပြီးတော့ဒီပွဲတော်အတွက် Latin America တခွင်ကဂီတပရိသတ်တွေရောက်လာကြပါတယ်။ပွဲတော်မစခင်ကတည်းက City of Rock, Sitaji Du Rock, Rock Guitar Mural လို့နာမည်ပေးထားတဲ့ပွဲတော်ကျင်းပရာနေရာကိုတော့ဒီဖျော်ဖြေရေးဆင်မြင့်နောက်ဆုံးပဲပြင်ဆင်နေကြချိန်မှာလူ300ကျော်လောက်ရောက်လာပြီးတော့အဲ့အချိန်ကတည်းကပြင်ဆင်နေတာကိုကြည့်ခဲ့ပါတယ်။နောက်ပြီးတော့အဲ့မှာပွဲတော်မကျင်းပခင်ကတည်းကချားရဟတ်တို့ roller coaster တို့နောက်ပြီးတော့ကျိုးကနေတွဲလောင်းခိုစီပြီးတော့ short ဆီရတဲ့ zip line တို့လိုမျိုးအပျော်ကစားစရာနေရာတွေကိုဖွင့်လှစ်ပေးထားပြီးဖြစ်ပါတယ်။ဒီပွဲတော်ကို1985ခုနှစ်ကစတင်ကျင်းပပြီးတော့ပေါ်တူဂီနိုင်ငံက Lisbon မြို့တော်နောက်ပြီးတော့ Spain က Madrid မြို့တို့လိုတခြားနိုင်ငံတွေမှာလိုက်ပြီးတော့ကျင်းပကြတာပါ။ဒီနေ့ Rio de Janeiro ပွဲကတော့ September 3, 4, 9, 10နဲ့17ရက်တို့မှာကျင်းပမှာဖြစ်ပါတယ်ရှင်။
took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
it. See, that's how they're not a season go. Radio ma, a person, then they're not a season. And I'm not a season in my total being a version.ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။မိုင်းတနာကြောတင်ဆက်နေတဲ့တတရောင်သတင်းလွှာကိုကြားခဲ့ရတာပါရှင်။သောတာရှင်များရှင် VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေ၊သတင်းဘတ်စင် TV မဂ္ဂဇင်းအစီအစဉ်တွေ၊ပြည်တွင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်ချက်တွေကိုတော်မကနိုင်ငံတကာနဲ့ဒေတာရင်းကထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မြင်းမြန်ချက်တွေကို VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ်။ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုစောမွကျော်ကပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရဘူးဆိုရင်မြန်မာနိုင်ငံကိုနောက်တစ်ခေါက်မသွားတော့ဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လတည်းကမြန်မာနိုင်ငံကိုရောက်ရှိခဲ့စဉ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းတဲ့အပေါ်ဖြစ်နိုင်ခြေရှိတဲ့သဘောမျိုးစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတုံ့ပြန်ခဲ့ကြောင်းနဲ့လက်ရှိအခြေအနေမှာဒေါအောင်ဆန်းစုကြည်ရဲ့ကျန်းမာရေးနဲ့အလုတ်ကျန်းတဲ့ထောင်နှံချမှတ်ခံရတဲ့အပေါ်အလွန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအထွေထွေချုပ်ရဲ့အထူးကိုယ်စားလှယ်နိုလင်းဟစ်ဇာကစင်ကာပူနိုင်ငံမှာတနင်္လာနေ့ကပြောဆိုခဲ့ပါတယ်။ဗြိတိန်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးလစ်ထရတ်စ်ဟာကွန်ဆာဗေးတစ်ပါတီအတွင်းရွေးကောက်ပွဲမှာအနိုင်ရရှိပြီးပါတီခေါင်းဆောင်ဖြစ်သလိုနိုင်ငံရဲ့ဝန်ကြီးချုပ်အဖြစ်လည်းခန့်အပ်ခံရတော့မှာဖြစ်ပါတယ်။အသက်48နှစ်ရှိပြီဖြစ်တဲ့လစ်ထရတ်စ်ဟာဗြိတိန်နိုင်ငံရဲ့တတိယမြောက်အမျိုးသမီးဝန်ကြီးချုပ်ဖြစ်လာတော့မှာဖြစ်ပါတယ်။အာဖဂန်နစ္စတန်မြို့တော်ကဘူးမှာရှိတဲ့ရုရှားတန်ယုံဝင်ပေါက်အနည်းတနည်းလာနေကဘုံတလုံးပောက်ကွဲခဲ့တဲ့အတွေ့တန်ယုံဝင်တန်း2ဦးအပါအဝင်အနည်းဆုံး6ဦးသေဆုံးခဲ့ပါတယ်။ပြည်ဝင်ဗီဇာလျှောက်ထားဖို့စောင့်ဆိုင်းနေသူတွေကိုစီစဉ်ပေးဖို့တန်ယုံဝင်တန်း2ဦးအပြင်ထွက်လာခြင်းမှာဘုံပောက်ကွဲခဲ့တာဖြစ်ပြီးအမည်မသိအကြမ်းဖက်အဖွဲ့တွေကတိုက်ခိုက်ခဲ့တာဖြစ်ကြောင်းရုရှားနိုင်ငံသားရဲ့ဝင်ကြီးဌာနနဲ့မျက်မြင်သက်သေတွေကိုကိုးကားပြီးရုရှားသတင်းဌာနတွေကပြောဆိုခဲ့ပါတယ်။ရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC နဲ့သူရဲ့မဟာမိတ်ရုရှားဦးဆောင်တဲ့ရေနံထုတ်လုပ်ရောင်းချတဲ့နိုင်ငံတွေကရေနံစည်းကိုထိန်းထားနိုင်ဖို့ရည်ရွယ်ပြီးထုတ်လုပ်မှုကိုအနည်းငယ်လျှော့ချသွားဖို့သဘောတူလိုက်ကြပါတယ်။ဒါမဲ့အောက်တိုဘာလမှာကမ္ဘာဝယ်လုအားရဲ့3.1%ရာခိုင်နှုန်းရေနံစီပေါင်းနေ့စဉ်တသိန်းကိုထုတ်လုပ်တာကိုလျှော့ချဖို့ညင်ညာလိုက်ပါတယ်။တရုတ်နိုင်ငံအနောက်ပိုင်းမှာတနင်္လာနေ့ကပြင်းအားငလျင်လုတ်ခတ်ပြီးအ ਨੇ ဆုံးလူ22ဦးသေဆုံးခဲ့တယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။စီချွန်ပြည်နယ်မှာအဲ့ဒီနေ့ကနေ့လယ်ပိုင်းကပြင်းအား6.8အဆင့်ရှိတဲ့ငလျင်လုတ်ခဲ့တာဖြစ်ပါတယ်။မကြာခဏငလျင်လုတ်တဲ့စီချွန်နိုင်ငံမှာအခုလောက်ဆုံးကြောင့်အိမ်တွေပြိုလျက်စစ်မီးတွေပျက်စီးခဲ့ပါတယ်
။တင်းအချင်းချက်ကိုကိုစောင်းမကျော်ကြေညာပေးခဲ့တာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရင်းမူကမှတင်ကြီးထိုက်ပြပြီးဆက်ပိုင်းဆိုင်ရာအတန်ဖိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Darius Smith တို့ဖြစ်ပါတယ်။ဒီကနေ့မနက်ဖက်အစီအစဉ်တွေကတော့ line to meter 24 40 51နဲ့ line meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရှင်လမ်းပါစေရှင်။ဒီရောအကူအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှလုံးပThis program has come to you from the Voice of America, Washington.